အတော်အလုံးသောတရားနာပိသဘောင်းသရဘောင်းတို့ဒီကနေ့ညပိသဘောင်းသရဘောင်းတို့ကိုဦးဇင်းတို့ဗတ္တရားဟောပြခြင်းလဲဆိုလို့ရှိရယ်တယုတ်တနိကေခန္ဓာဝကတယုတ်ပါဠိတော်မှာလာရှိတဲ့တိတ္တသုတ်တံဆိုတာကိုအခြေခံပြီးတော့မြတ်ဗုဒ္ဓသုမဟုတ်လံခရီး၌ကျွမ်းကျင်လိမ္မာသူလို့တရားကောင်းရှင်လေးပြေးပြီးတော့ပေးတဲ့ဘောင်းတရားကောင်းတို့ကိုရှင်တို့ဟောပါမယ်။မြတ်စွာဘုရားကအဲ့ဒီသုတ်တန်ထဲမှာသူ့ကိုယ်သူမက္ခကုတ္တလောလံခီးမှာလိမ္မာကျွမ်းကျင်သူဖြစ်တယ်လို့အဲ့လိုဟောပါတယ်။ခရီးသွားကြတဲ့ပုဂ္ဂိုလ်တွေဟာကိုယ်သွားနေတဲ့ကိုယ်ရှောက်နေတဲ့ခရီးကိုလိမ္မာဖို့ကျွမ်းကျင်ဖို့လိုတယ်ပေါ့နော်။လန်းတော်သွားနေတယ်ခကြီးတော်သွားနေတယ်သို့မဟုတ်ကိုသွားနေတယ်ကိုရှောင်းနေတယ်ဒီလန်းခကြီးကိုလိမ္မာမှုကြွန့်ကျင်မှုမရှိဘူးနော်ဘယ်ရောက်လို့ဘယ်ပေါက်မဲမှမတည်ပဲနဲ့စံတော်ဝါနဲ့သွားနေရတယ်ဆိုလို့ရှိရင်ချမ်းသာမှုမရနိုင်ဘူးဘုဒ္ဓသင်တတ္တဝါတွေဟာလန်းခကြီးမှာလိမ္မာကြွန့်ကျင်မှုမရှိကြတဲ့ပုဂ္ဂိုလ်တွေလို့အဲ့ဒီသုတ်တန်ထဲမှာမြတ်စွာဘုရားဟောတယ်လံခီးမှာလိမ္မာကြွကျင်သူဆိုတာကတော့မြတ်စွာဘုရားဖြစ်တယ်လို့ပါရိတော်ရဲ့သားဖြစ်တဲ့တိတ်တမထေကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဒီဒေသနာကိုဟောကြားတော်မူခဲ့တာတရားဒေသနာမှာအပိုင်းနှစ်ပိုင်းပိုင်းပြီးတော့မြတ်စွာဘုရားဟောထားတာပထမပိုင်းကဘာဟောထားလဲဆိုတော့ဘဝခန္ဓာရဲ့ပုံမှာတွေ့တာမမောမှုလောဘရှိနေမယ်ဆိုလို့ရှိရင်ဘဝခန္ဓာပျက်စီးပြီဆိုတာနဲ့အဲ့ဒီပုံကွာစိုးရင်ရလိမ့်မယ်ငိုကြွေးရလိမ့်မယ်ကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုပြင်းစွာပင်ပန်းမှုဆိုတဲ့မလိုလားအပ်တဲ့ဆင်းရဲဒုက္ခတွေတွေ့ရလိမ့်မယ်ဘဝခန္ဓာရဲ့ပုံမှာတွေ့တာမမောမှုကင်းမယ်ဆိုလို့ရှိရင်တော့ဘဝခန္ဓာဘလို့ပင်ပျက်စီးစေကမှုဖောက်ပြန်ပြောင်းလဲစေကမှုတွေ့တာမမောမှုကင်းတဲ့ပုဂ္ဂိုလ်အတွက်စိုးရင်ရှားငိုကြွေးเสียဆင်းရဲဒုက္ခကြုံเสียအကြောင်းမရှိဘူးဆိုပြီးတော့တွေ့တာမမောခြင်းလောဘရဲ့အပြစ်အနာစာကိုမြတ်စွာဘုရားပြောပြပြီးတော့အဲ့ဒီလောဘကင်းအောင်ဘယ်ပုံပင်ဒီကျင့်သုံးရမလဲဆိုတာလေးကိုတစ်ပိုင်းပိုင်းပြီးတော့မြတ်စွာဘုရားဟောတယ်နောက်တစ်ပိုင်းမှာကျတော့ဘာပြောထားလဲဆိုတော့ငြိမ်းချမ်းရာအစစ်ဖြစ်တဲ့နိဗ္ဗာန်ကိုရောက်ချင်တယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုရောက်ဖို့အတွက်နိဗ္ဗာန်ကိုအယက်ဒေတာတစ်ခုနဲ့တင်စားပြီးတော့နိဗ္ဗာန်ကိုရောက်စေတဲ့အကျင့်ကိုတော့လမ်းနဲ့မြတ်စွာဘုရားဥမာပေးပြီးတော့ငြိမ်းချမ်းရာအစစ်ကိုရောက်ချင်တဲ့ဆိုရင်ဘလို့ရှောက်လန်းရရမလဲဆိုတာကိုမြတ်စွာဘုရားသင်ပြပေးတော်မူတယ်ပေါ့ဒီသုတ်တန်လေးကိုတည်တည်ချာချာလေးဂယုတစိုက်နာယုမှတ်သားပြီးတော့စဉ်းစားဆင်ခြင်ကြည့်မယ်ဆိုလို့ရှိရင်အလွန်တရာမှပြည့်စုံနေအလွန်တရာမှနဘဝမှာကိုအတုံးချတတ်မယ်ဆိုလို့ရှိရင်နောက်ဆုံးချမ်းသာအစစ်အမှန်ဖြစ်တဲ့နိဗ္ဗာန်ကိုရသည့်အထိနောက်ကောင်းကျိုးကိုဖြစ်စေနိုင်တဲ့နောက်နိလန်းတွေကိုပြည့်ပြည့်စုံစုံတွေ့ရတယ်လို့ဒါကြောင့်ဒီကနေ့ညအဲ့ဒီတိတ်တမထေကိုမြတ်စွာဘုရားဟောတော်မူခဲ့တဲ့တရားစကားတွေကိုပေးသက်ပေါင်းတော်အောင်တို့နာယုမှတ်သားကြည့်ကြနော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုသောမဟာကရုဏာကုံပညာကုံနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်နုရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိရဒ္ဓမောဟတမံသန္ဒရမရလောကကရုဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အမြသောစိတ်နှလုံးလည်းရှိတော်မူပါမိထသောပညာပိဇောတဝိရဒ္ဓမောဟဓမ္မ อรหัตตมะติหุโตอะยังอะเล่มเพียงอวิชชาติหุโตไม่มองผู้เผยกว่าเราหมู่พี่ท่าโตตาเนรเมระโลกะกะโดลุนะมเจมาตัตวะนันดะโรอิจาวติตันโตเลกะรูปิยาตะสุรีโตเสียตะเคนเลผิดโตมูวาเวท่าโตกะติวิโมตันติวะมะนุตันติเรยะเน ปิฏฐตริสาลายะอศีงาดันตอกติโรมาลีอุทุทะภิญเกลุตอมุภิธะโตทุกขะตันตัตตวะโรอาอจุมยาจังหุมันตอสกาก้องโหตะเมชุโรมูวาเวธะโตโพธันติสาลียะติอัญญะโกละปอเตนะปะระมยะเกตุปยัตถาเทนินติเมเปตะภิญเชงโกโรเมจิโก เมยันเตียวปุคคุเตียนาปุคคุขอสุปิญญะปรมัตมะมุยุคลันเนภาဖြစ်จะบาโตพระยะตะบิโตทุติโหนิวนามากายวะสีมโนชีวิตตุลีตวาระปนามะဖြင့်ทุกขายุจูละสงโมหาชิโกอุญญุปาอิยัสวาพะยา ဗုဒ္ဓသုမဟောလံခရီး၌ကျွမ်းကျင်လိမ္မာသူတိတ္တသုတ္တဘုအခြေခံပြီးတော့တရားဒေသနာတစ်ပုဒ်စတင်ပြီးတော့နာယူကြည်ညိုကြရအောင်နော်ဘုရားရှင်ကိုရမြတ်ကြီးရဲ့ဘာတွေးတော်ရဲ့တာတိတ္တဆိုတဲ့မထေမြတ်အဲ့ဒီတိတ္တမထေကသာသနာပေါ်မှာမပြောမွေပဲနဲ့ ဒီအကျင့်မြတ်တွေရဲ့အပေါ်မှာယုံမသံတရားအကြီးစွာနဲ့သူကျင့်သုံးနေရတယ်ဆိုတဲ့အကြောင်းစိတ်တွေကလည်းတိုင်တိုင်းမိုင်းမိုင်းဖြစ်ပြီးတော့မကြီးမလဲမလန်းမဆန်းနဲ့သာသနာပေါ်မှာမပြောမွေပဲနဲ့သူနေနေရတယ်ဆိုတဲ့အကြောင်းသူရဲ့တည်င်းသုံးပေါ်ရမ်းတော်တွေအချင်းချင်းသူအဲ့ဒါလိုပြောတာမြတ်စွာဘုရားနဲ့ညီအကိုဝန်ကွဲတော်တယ်ပေါ့နော် အဲ့လိုသာသနာပေါ်မှာမပြောမွေပဲနဲ့အကျင့်မြတ်ကိုကျင့်သုံးနေရတယ်လို့ရဟန်းတော်ရှင်မြတ်တွေကမြတ်စွာဘုရားကိုလာပြီးတော့ရှောက်ထားတော့မြတ်စွာဘုရားကအေးအဲ့လိုဆိုလို့ရှိရင်အဲ့ဒီတိတ္တယံကိုမြတ်စွာဘုရားခေါ်တော်မူတယ်လို့ဟောပြီးတော့ပြောကြည့်အဲ့လိုအခေါ်လွတ်တဲ့အတွက်ကြောင့်အဲ့ဒီတိတ္တမထေရမြတ်စွာဘုရားဒီကိုရောက်လာတယ်အဲ့လိုရောက်လာတဲ့အချိန်မှာမြတ်စွာဘုရားက သာသနာပေါ်မှာမပြောမွေပဲနဲ့ပြင်ပမှန်စနေရရဲ့တော့ယုံမသံတရားတွေနဲ့တော့ကျင့်သုံးနေထိုင်နေရတယ်ဆိုတာဟုတ်သလားလို့အဲ့လိုမြတ်စွာဘုရားမေးတော့ဟုတ်မှန်းနဲ့ကြောင်းရှောက်အဲ့ဒီမှာပဲမြတ်စွာဘုရားကတရားဒေသနာကိုခေါ်တာပါနော်ပထမဘာဟောပြလဲဆိုတော့ဒီဘဝခန္ဓာရဲ့အပေါ်မှာ တွေ့တာမမောမှုမကင်းရတဲ့ပုံကိုယ်တွေဟာဘဝခန္ဓာပျက်စီးပြီဆိုတာနဲ့တောကဆိုတဲ့ဆွေမှုပရိဒေဝဆိုတဲ့ငိုကြွေးမှုဒုက္ခဆိုတဲ့ကိုယ်ဆင်းရဲမှုဒေါမနတဆိုတဲ့စိတ်ဆင်းရဲမှုဥပါယတလို့ဆိုတဲ့ပြင်းစွာပင်ပန်းမှုတရားစုံ၅မျိုးကိုတေချာပေါက်ရှင်ဆိုင်ရလိမ့်မယ်အဲ့ဒါကိုစဟောအဲ့ဒါမြတ်စွာဘုရားကနောက်ခန္ဓာ၅ပါးကို၅ပိုင်းပိုင်းပြီးတော့ဟောတယ်ပေါ့နော် ရုပ်အစုဝေးဝေဒနာအစုဝေးတင်ညာအစုဝေးသင်္ခါရအစုဝေးဝိညာဉ်အစုဝေးနောက်အစုဝေးကိုပါဠိလိုခန္ဓာလို့ခေါ်တယ်ဆိုတာပေသတို့အားလုံးသိပါတယ်ဟုတ်လားဒီနေရာမှာမြတ်စွာဘုရားကဆွလမ်းမေမောမှုလောဘကိုဟောဟာရာ၆မျိုးလောက်တောင်သုံးပြီးတော့ပြောတယ်အဝိကတရာဂတအဝိကတစန္ဒတအဝိကတပိပတတအဝိကတပေမတ အဝိကတပရိလာဟတအဝိကတတဏ္ဍတွေ့တာမေမောတတဲ့လောဘကိုဟောဟာရာ၆မျိုးပရိယေစကားတွေသုံးပြီးဟောတယ်ဒါကမြတ်စွာဘုရားကနားလေသဘောပေါက်မှုကိုပြီးတော့တက်တက်တန်တန်မြန်မြန်ဆန်ဆန်ဖြစ်အောင်ဟောဟာရာကိုသုံးတဲ့နေရာမှာကျွမ်းကျင်လိမ္မာတယ်ဆိုတဲ့အဓိပ္ပာယ်ဆိုကြပါစို့ကျုပ်တို့ဗမာစကားမှာလည်းပဲဟောဟာရာအမျိုးမျိုးလဲလှယ်ပြီးတော့သုံးကြတာမရှိဘူးလား ကြပါစို့လူတယောက်ကိုမုံးလေဆိုရင်ငါမုံးလိုက်တာယွန်လိုက်တာဆက်ဆုပ်လိုက်တာကြည့်လို့ကိုမရဘူးသူ့ကိုတွေးကိုမတွေးခြင်းဘူးဒါပါတွေတော့မုံးတယ်ဆိုတာကိုအုပ်ပြီးတော့ထင်ရှားအောင်ပြောတာအောင်ချစ်တယ်ဆိုလို့ရှိရင်လည်းမျက်နှိုးလိုက်တာနှစ်တက်လိုက်တာမျက်စိရောက်ပါကိုအပြောင်းမခံနိုင်ဘူးအစရှိသဖြင့်စကလုံးတွေအမျိုးမျိုးသုံးပြီးတော့ပြောတာဟောဟာရကျွဲဝတယ်ဆိုလို့ရှိရင်ဆိုလိုရင်အတိတ်ပဲကိုပို့ပြီးတော့ကြည်ကြည်ပြန့်ပြန့်နားလေရအဲ့လိုပဲမြတ်စွာဘုရားကလောဘဆိုတဲ့တရားကိုဩဝါဒဘယ်နှလုံးသုံးလို့ဆိုတော့6လုံးသုံးပြတယ်အဲ့ဒီမှာရာဂစွဲ့မဲ့မှုစန္ဒလိုချင်မှုနော်ပေမချစ်ခင်မှုပိပာသစားလောင်မှုပရိလာဟစိတ်ထဲမှာပူပူလောင်လောင်ဖြစ်လာအောင်ကိုပဲစားလောင်တယ်တဏှာနှစ်သက်နေတယ်6မျိုးနော်အဲ့တော့မြတ်စွာဘုရားကဒီခန္ဓာ၅ပါးရဲ့ပုံမှာတစုံတယောက်သောပုဂ္ဂိုလ်သည်အဝိကတရာဂတစွဲ့မဲ့မှုမကင်းပဲဖြစ်နေတယ်နော်ຢາກဆိုတာစွဲ့မဲ့တယ်တဲကိုကောက်ရင်လောဘပါပဲနော်ဦးဇင်းတို့အဝိဖြူလေးတွေပုံမှာတစုံတရားစေးတွေပါတယ်စွန့်ထင်းသွားမယ်ဆိုလို့ရှိရင်ချွတ်ဖို့မလွယ်တော့ဘူးစွဲ့သွားတာအယောင်လေးစွဲ့သွားတာလျှော်လွတ်ဖို့ဖို့တိတ်ပြီးတော့မလွယ်ဘူးຢາກဆိုတာအဲ့ဒီသဘောပဲအာယုံကိုစွဲသွားတာစိတ်ထဲမှာအဝိကတရာဂတစွဲမဲ့မှုမကင်းဘူးဆိုလို့ရှိရင်အဝိကတစန္ဒတအလိုစန္ဒတွေမကင်းဘူးဆိုလို့ရှိရင်အဝိကတပေမတ္တချစ်ခင်နှစ်သက်မှုတွေမကင်းဘူးဆိုလို့ရှိရင်အဝိကတပိပာတ္တစားလောင်မှုသိမ့်မှုတွေမကင်းဘူးဆိုလို့ရှိရင်အဝိကတပရိလာဟတစိတ်ထဲမှာပူလောင်မှုမကင်းဘူးဆိုလို့ရှိရင်အဝိကတတဏ္ဍတနှစ်သက်မှုတဏမကင်းဘူးဆိုလို့ရှိရင်လောဘကိုဘယ်နှမျိုးလောက်ပြောတော့6မျိုးလောက်ပြောတယ်เนาะအဲ့လိုဒီခန္ဓာရဲ့ပုံမှာဒီလိုလောဘတက်တွေမကင်းဘဲနဲ့ဆွဲမဲ့မှုမျက်နှာမှုတွေရှိနေမယ်ဆိုလို့ရှိရင်ဒီခန္ဓာတစ်မျိုးတစ်မျိုးပေါက်ပြက်ပြီးပြောင်းလဲပြီးဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်ဟာသောကပရိဒေဝဒုက္ခဒေါမနတဥပါယတလို့ဆိုတဲ့တရားစုံ5မျိုးကိုတေချာပေါင်းရှင်းဆိုင်ရလိမ့်မယ်တဲ့နေရာမှာเนาะသောကဆိုတာစိုးရိမ်တာပိဋိဒေဝဆိုတာငိုကြွေးတာဒုက္ခဆိုတာကိုယ်ဆင်းရဲတာဒေါမနတဆိုတာစိတ်ဆင်းရဲတာဥပါယတဆိုတာပြင်းစွာပင်ပန်းတာဆင်းရဲလုံးအာကြီးလို့တချို့တက်သွားတာတွေရှိတယ်เนาะအဲ့လိုမျိုးဦးဇင်းတို့စိုးရိမ်ခြင်းကိုကြွေးခြင်းကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပင်ပန်းခြင်းလို့ဆိုတဲ့မလိုလားအပ်တဲ့ဒီဆင်းရဲဒုက္ခတွေဟာဆွဲမဲ့မှုမကင်းတဲ့ပုံကိုယ်တွေသူတို့ဆွဲမဲ့ထားတဲ့အရာပျက်စီးပြီးပြောင်းလဲပြီးပေါက်ပြက်ပြီးဆိုတာနဲ့အဲ့ဒီဆင်းရဲဒုက္ခတွေကိုသူတို့ကမုတ်ချရင်ဆိုင်ရလိမ့်မယ်တဲ့ဟုတ်လားဆက်ပြီးတော့မြတ်စွာဘုရားကတကယ်လို့သာဆွဲလဲမဲ့မှုလောဘတက်ကင်းငယ်မဆိုလို့ရှိရင်တော့ဘာဒီဘလိုပဲပျက်စီးလို့နေနေပေါက်ပြက်လို့နေနေအဲ့ဒီပုံကိုယ်စိုးရိမ်စရာကိုကြွေးစရာကိုဆင်းရဲတာစိတ်ဆင်းရဲတာပြင်းစွာပင်ပန်းစရာအကြောင်းမရှိဘူးတဲ့ဝိကတရာဂတဝိကတစန္ဒတဝိကတပေမတဝိကတပိပတတဝိကတပရိလာဟတဝိကတတဏ္ဍတသူကလည်း6မျိုးဟောတော့ဒီခန္ဓာ၅ပါးရဲ့ပုံမှာဆွဲမဲ့မှုကင်းမယ်ဆိုလို့ရှိရင်စန္ဒတွေကင်းနေမယ်ဆိုလို့ရှိရင်ချစ်ခင်နှစ်သက်မှုတွေကင်းနေမယ်ဆိုလို့ရှိရင်စာလောင်မှုသိမ့်မှုတွေကင်းနေမယ်ဆိုလို့ရှိရင်နပူလောင်မှုတွေကင်းနေမယ်ဆိုရင်အလိုစန္ဒတဏ္ဍာတွေကင်းနေမယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးဒီနေ့ပေါက်ပြန်ပြောင်းလဲပျက်စီးလာပြီဆိုတဲ့အခြေမျိုးမှာအဲ့ဒီပုဂ္ဂိုလ်မှာဘာဆိုးရင်မှုမှာဘာငိုကြွေးမှုမှာဘာဆင်းရဲမှုမှာဖြစ်เสียအကြောင်းမရှိဘူးဓာကြီးပေါ်မှာကိုမမနှစ်သက်ထားတာမရှိပဲကိုနော်အလွန်စဉ်းစားနေရကောင်းတဲ့အချက်နော်အဲ့ဒါလို့ဆိုရင်တရားဓမ္မတို့ဦးဇင်းတို့တွေကကိုယ့်အခြေအနေကိုကိုယ့်အကူပြန်ပြီးတော့မှန်မှန်ကန်ကန်နားလည်ဖို့လုပ်တယ်တရားဓမ္မတို့ဦးဇင်းတို့တွေကဆိုးရင်ကြရအောင်မဲငိုကြွေးကြရအောင်မဲစင်ရဲကြအောင်ပဲပြင်းစွာပင်ပန်းမှုတွေဖြစ်ကြရအောင်ပဲပုံကိုယ်တွေပဲလို့မဆိုနိုင်ဘူးလားဆိုပါပါဘာလို့တော့မိမိခန္ဓာသူတို့ဘာခန္ဓာလို့ဆိုရဲဒီခန္ဓာတွေရဲ့ပုံမှာဆွဲမဲ့မှုမกินသေးဘူးပြောရရင်လောဘမกินသေးဘူးပေါ့နော်လောဘမกินသေးတဲ့အတွက်ကြောင့်ပျက်စီးမှုကြုံလာတဲ့အချိန်မှာဘာဖြစ်ကြမှာတော့စိုးရိမ်ရလိမ့်မယ်ငိုကြွေးရလိမ့်မယ်အဲ့တော့လောကကြီးမှာဆင်းရဲမှုကြုံရတယ်စိတ်ဆင်းရဲမှုတွေကြုံရတယ်ဆိုတာဘယ်သူကမှအဲ့ဒီစိတ်ဆင်းရဲကိုလာပြီးတော့ပေးတာမဟုတ်နော်ကိုအကြောင်းတရားနဲ့ကိုတွေ့ကြအကြုံကြရတာအဲ့ဒါအဓိကအကြောင်းတရားကတော့အဲ့ဒီလောဘပဲဒီနေ့မှဦးဇင်းတို့အပေါ်ယံလေးလည်းပဲစဉ်းစားကြည့်ပါလေ နောက်တစ်စုံတစ်ခုရဲ့ပေါ်မှာကိုနှစ်သက်နေတယ်မြက်နိုးနေတယ်ဆိုရင်အဲ့ဒီတစ်စုံတစ်ခုဖောက်ပြန်ပြောင်းလဲပြီဆိုတာနဲ့ကိုဒုက္ခရောက်ရတာပဲအဲ့တော့လောကမှာတတ္တဝါတွေဟာမိမိခန္ဓာရဲ့ပေါ်မှာစွဲလန်းမှုအကြီးအမားဆုံးမက်မောမှုအကြီးအမားဆုံးချစ်ခင်နှစ်သက်မှုအကြီးအမားဆုံးပဲဒါကြောင့်မိမိခန္ဓာပြည့်စည်ပြီဆိုတဲ့ဒီနေ့မှာအကြီးအကျယ်ဆုံးဆင်းရဲရလိမ့်မယ်ပင်မရလိမ့်မယ်အဲ့တော့ခက်တာကလည်းပဲနော်ဒကာမတို့အရှင်တို့စွဲလန်းထားတဲ့မက်မောထားတဲ့အရာတွေကမပြည့်စည်မဲ့အရာတခုမှမရှိဘူးတေချာပေါက်ပြည့်စည်မဲ့အရာတွေဖြစ်တဲ့အတွက်ကြောင့်တစ်ချိန်မှာအဲ့ဒါဟာတေချာပေါက်ပြည့်စည်လိမ့်မယ်ပျက်စီးပြီဆိုတာနဲ့ကိုယ်ကလည်းပဲဒါရဲ့အပေါ်မှာဆွဲလက်မဲ့မမှုကလည်းရှိနေတဲ့အတွက်ကြောင့်ပျက်စီးပြီဆိုတာနဲ့တောက်ချက်ပါဖြစ်မလို့ဆင်းရဲကြလိမ့်မယ်ဒုက္ခရောက်လိမ့်မယ်အဲ့ဒါလို့ဆိုလို့ရှိရင်ဆင်းရဲဒုက္ခမရောက်ချင်ဘူးမတွေ့လို့ဘူးမကြုံလို့ဘူးဆိုလို့ရှိရင်အကြောင်းတရားဖြစ်တဲ့လောဘကိုကင်းကွာအောင်လုပ်ရမယ်တစ်ဆင့်လျှော့ပြောရမယ်ဆိုရင်နေပါအောင်လုပ်ရမယ်အဲ့ဒါပဲနီးနဲ့လောဘကိုနေပါအောင်လုပ်ရမှာတော့အဲ့ဒီနီးကိုမြတ်စွာဘုရားပေးတယ်။ဒါကဒကာဓမ္မတို့ဦးဇင်းတို့ကိုယ်ပြေတနာကိုသိပြီးတော့ကိုယ်ပြေတနာကိုယ့်အကိုပြေလေအောင်ရှင်းရမယ်ဆိုတဲ့အဓိပ္ပာယ်တော့ခတ္တာကလူတွေကပြေတနာကိုရှင်းပြီးသားအနေထားကိုမပြောနဲ့။နော်ရှင်းဖို့ကြိုးစားတဲ့အနေထားကိုမပြောနဲ့။ပြေတနာရှိနေတယ်ဆိုတာကိုတော့သိပြီးတော့သတိမထားမိဘူး။ဟုတ်တယ်မဟုတ်လား။ကိုယ့်အကိုရှင်းပြီးတယ်ထင်းနေတာနော်။တကယ်တမ်းကပြဿနာတန်းလန်းနဲ့နေနေတာဒါကိုလက်ခံလာမသိဘူးနော်ဒကာမတို့ဦးဇင်းတို့စဉ်းစားနော်ပြဿနာတန်းလန်းနဲ့နေတာနော်ဟုတ်လားဒါကြောင့်ပထမပြဿနာရှိတယ်ဆိုတာကိုအရင်နားလည်အောင်ကြိုးစားရမယ်လက်ခံနိုင်အောင်ကြိုးစားရမယ်ဟုတ်တယ်တစ်ချိန်ကြာရင်ဒါကြီးရဲ့ပျက်စီးမှာအဲ့ဒါကြီးရဲ့ပုံမှာကိုယ်ကလည်းပဲအကြီးအကျယ်ဆွတ်လန်းထားတာကလည်းရှိနေတယ်ကိုယ့်ဘက်ကလည်းမလျှော့နိုင်ဘူးတဘာဝတရားကြီးကလည်းသူ့လန်းစဉ်သူသွားနေတာသူကလည်းတရားသားမှလျှော့မှာမဟုတ်ဘူးအချိန်ကြာရင်ပျက်စီးမှာပဲအခုကွာသာဒါပြင်းစင်းနေတာပဲလေတည့်ရတဲ့တည့်ရတလားတလားတနှစ်တနှစ်ပျက်စီးမဲ့ဘက်ကိုရှေ့ရှုပြီးတော့ချွင်းချက်တွေပိုးပြီးတော့များလာတယ်ဆိုတာပိုးပြီးတော့မထင်ရှားဘူးလားထင်ရှားဟုတ်လားအဲ့တော့သဘောဝတရားကလည်းပျက်စီးမဲ့လမ်းစဉ်ကိုသူသွားနေတာကိုသူကလျှော့မလားမလျှော့ဘူးသူ့ဘက်ကတော့လုံးဝအလျှော့တင်မရဘူးဒါသူ့လမ်းစဉ်ပဲအတကောကတတ်တာချင်းနဲ့ဆိုလို့ရှိရင်နားလည်မှုပြည်ပြဝဝရှိအောင်လုပ်ပြီးတော့ဒီပျက်စီးတတ်တဲ့သဘာဝတရားတွေရဲ့ပုံမှာဆွဲလန်းမှုမမောမှုနေပါအောင်ကြိုးစားရပါအဲ့လိုဆိုရင်ဆွဲလန်းမှုမမောမှုနေပါအောင်ဦးဇင်းရဲ့ဘလို့ကြိုးစားရမှာတော့အမှန်သိအောင်ကြိုးစားရပါဒါဟာဆွဲလန်းเสียလားသို့မဟုတ်ဆွန့်လွတ်เสียလားဒါဟာမမောเสียလားသို့မဟုတ်မမောမှုကင်းအောင်လုပ်ရမယ့်အရာတွေလားလို့ကိုယ်တိုင်သိအောင်ကြိုးစားရပါတကယ်တမ်းကဒီတဘာဝတရားတွေမှာဆွဲလန်းเสียရမမောเสียရလို့အမှန်သိလို့ရှိရင်ပါမမရှိဘူး။ဘဝကိုထင်ကြရတယ်ထင်နေကြတာပေါ့နော်။အဲ့တော့မြတ်စွာဘုရားကဒီအမှန်တရားကိုသိလို့ရှိရင်ဆွဲလန်းမမောမှုနေပါသွားမယ်တဖြည်းဖြည်းနဲ့နောက်ဆုံးမှကင်းကွာသွားမယ်ဆိုပြီးတော့ဒီတဘာဝတရားရဲ့အမှန်တရားကိုသိအောင်လုပ်ကြရမယ်ဆိုတာကိုသင်ပြပေးတာ။ဘာသင်ပေးတုံးဆိုတော့တခုချင်းမေးတယ်ခန္ဓာ၅ပါးကိုလေ။ဘုနာတော်ကဒိဋ္ဌယံကိုမေးတာ။ဒီရုပ်အစုဟာမြဲတဲ့သဘောလားမမြဲတဲ့သဘောလားဒါကိုမေးတာနော်ဟင်အဲ့ဒါကကိုကဟိုအပေါ်ယံလေးတိတဲ့အတိနဲ့ပြောလို့မပြည့်စုံဘူးနော်ဒီမမြဲဘူးဆိုတာကိုဘယ်လောက်မြင်တော့ဘယ်လောက်နားလေတော့ဒီအနေဆာဆိုတဲ့သဘောအဓိကတော့အဲ့ဒီအနေဆာတလုံးပဲဒီမတည်မြဲတာကိုသိလို့ရှိရင်အကောင်းမဟုတ်ဘူးဆိုတဲ့ဒုက္ခသဘောကိုဆက်ပြီးတော့နားလဲပဲနော်ကိုစိုးကိုပိုင်သဘောမဟုတ်ဘူးအနှစ်သာရကင်းမဲ့တယ်သူအကြောင်းသူအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတရားတက်တက်ဖြစ်တယ်ဆိုတဲ့အနတ္တကိုလည်းဆက်ပြီးတော့သိသွားနိုင်တယ်အဓိကကဘာကိုနားလည်ရမှာလဲဘယ်အမှန်တရားကိုသဘောပေါက်အောင်မလဲလို့မေးရင်မတည်မြဲမှုအနိစ္စဆိုတဲ့အမှန်တရားကိုသဘောပေါက်အောင်မအဲ့ဒီမမြဲဘူးဆိုတာကိုဘယ်လောက်ထိနားလည်ထားတော့ဘယ်လောက်ထိသဘောပေါက်ထားတော့မွေးဖွားလာတဲ့ချိန်ကစပြီးတော့ဘဝခန္ဓာပြည့်စည်လို့နော်မီးရှို့ပလိုက်ပြီးမြေကြီးတဲ့မြုပ်ပလိုက်ပြီးရေတဲ့မြုပ်ပလိုက်ပြီးဆိုတော့မှအော်လူတယောက်ပျောက်သွားပြီအနေစားလို့အဲ့ဒီလောက်ပဲတိသလားအဲ့လောက်ဆိုရင်တော့မပြေဆုံးနေဘူးဟုတ်လားတကယ်တမ်းတိရမှာကအချိန်တိုင်းပျက်စီးလိုက်နေတယ်အချိန်တိုင်းပြောင်းလဲလိုက်နေတယ်နောက်အချိန်တိုင်းကုံဆုံးလိုက်နေတယ်ဆိုတဲ့သဘာဝကိုထဲထဲဝင်ဝင်လေးလေးနက်နက်သိအောင်ကြိုးစားရပါဟုတ်ရဲ့လားဒီနေပါဦးရှင်တို့အနေစားရဲ့သဘောကိုနောက်သိအောင်ကြိုးစားတဲ့နေရာမှာနော်ဝိသုဒိမကျမ်းထဲမှာသူအချိန်ကလေးနဲ့ကပ်ပြီးတော့တိအောင်စဉ်းစားတဲ့ဤကလေးသင်ပေးထားတာရှိတယ်။ အဆိုရပါစို့အကျဉ်းမင်းလေးပြောရမယ်ဆိုလို့ရှိရင်မနေတော့ကတွေ့ခဲ့ကြုံခဲ့ပြောခဲ့ဆိုခဲ့အဝမ်းသာခဲ့ဝမ်းနေခဲ့မြင်ခဲ့ရတဲ့ကြားခဲ့ရတဲ့အနတ်အရသာတွေစားခဲ့တောက်ခဲ့ရတဲ့တွေ့ခဲ့ထိခဲ့ရတဲ့တွေ့ခဲ့ကြံခဲ့ရတဲ့သဘာဝတရားတွေမနေ့ကအများကြီးတကယ်ဖြစ်ခဲ့တယ်။ဒါပေမဲ့အဲ့ဒါတွေဒီကနေ့အားတစ်ခုမှမရှိတော့ဘူး။ဒီကနေ့ဟာဒီကနေ့အစ်စ်ပေါ့။အေးအဲ့ဒါနည်းနည်းဝေးနေသေးတယ်ဦးဇင်းတို့ကိုင်မနေ့တုန်းကတွေ့ခဲ့ကြုံခဲ့ပြောခဲ့ဆိုခဲ့เนาะတကယ်ကိုဖြစ်ခဲ့တာเนาะမြင်ခဲ့တာတွေကြားခဲ့တာတွေအနှံ့နေရခဲ့တာတွေအရာသာတွေစားတော့ခဲ့တာတွေအနှုတ်အကျဉ်းအမှုရဲ့အတွေ့အထိမျိုးစုံတွေ့ထိခဲ့တာတွေအကောင်အဆုအမျိုးမျိုးတွေးကြံခဲ့တာတွေတကယ်မဖြစ်ခဲ့ဘူးလားဖြစ်ခဲ့တယ်အဲ့ဒါအခုမရှိတော့ဘူးရိုးရိုးရှင်းရှင်းလေးနားလည်ရမှာเนาะအဲ့ဒါလိုပဲဦးဇင်းတို့နေ့လေတုန်းကညနေတုန်းကတကယ်ဖြစ်ခဲ့တာပဲစိတ်ကူးရင်နေတာမဟုတ်ဘူးတကယ်ဖြစ်ခဲ့ပြီးတော့အဲ့ဒါတွေအခုတကယ်ကိုပဲမရှိတော့ဘူးဟုတ်တဝါအဘာဝတော့ဖြစ်ပြီးရင်မရှိတော့တာကိုအနေစာလို့ခေါ်တာဟုတ်လားအဲ့ဒီလိုဖြစ်ပြီးရင်မရှိတော့တဲ့ဒီဖြစ်ချင်းပြည့်ချင်းကအမြဲတမ်းနှိပ်စက်လို့အဲ့ဒါကိုဒုက္ခလို့ပြောတာကိုယ်စိတ်တိုင်းမကြတာတွေဖြစ်လာလို့ဒုက္ခလို့ပြောတာမဟုတ်ဟုတ်လားအေးအဲ့တော့ဒီအနေစာသဘာဝကိုတရားတော်တို့ဥရှင်တို့တွေဟာနော်တက်နိုင်တယ်မြတ်ခက်စိတ်စိတ်မြင်တဲ့ရမယ်တိတဲ့ရမယ်ဟောနောက်သောတုံးကတီလာယူတုံးကပေတတို့တကယ်ကြားခဲ့တယ်တကယ်လိုက်ဆိုခဲ့ကြတယ်မြင်ခဲ့တာတွေရှိတယ်ဒီအချိန်တုန်းကလည်းတကယ်ဖြစ်ခဲ့တာပဲနော်အဲ့ဒါဘာမှမရှိတော့ဘူးအခုဖြစ်နေတာကအသက်ပဲအခုလည်းပဲဦးဇင်းတို့ပြောရင်းဆိုရင်းနဲ့ကြားရင်းနားထောင်ရင်းနဲ့တွေးရင်းကြံရင်းနဲ့ပဲဖြစ်နေတာတွေကဖြစ်ပြီးရင်မရှိတော့ဘူးနောက်ထပ်အသက်ထပ်ပြီးတော့ဖြစ်နေတာတဘာဝတရားဟာအချိန်နဲ့အမျှအတိအသည့်ဖြစ်နေတာဟုတ်လားဒါရုပ်ပိုင်းဆိုင်ရာလည်းဒီတိုင်းပဲတော့ခံစားမှုဝေဒနာတွေလည်းဒီတိုင်းပဲတော့စိတ်တွေလည်းဒီတိုင်းပဲအတွေးတွေလည်းဒီတိုင်းပဲအကုန်လုံးဟာဖြစ်တော့ဖြစ်လာတယ်ဖြစ်ပြီးရင်မရှိတော့ဘူးနောက်ထပ်အတိအသည့်ထပ်ထပ်ဖြစ်နေခြင်းမျှလာဖြစ်တယ်ဆိုတာကိုသဘောပေါက်အောင်ဒါကစိတ်တမယဉာဏ်ထက်တန်ဖို့ပြောတာတော့ဘာဝနာမယဉာဏ်နဲ့ဒီခန္ဓာရဲ့မတည်မြဲတဲ့သဘာဝကိုအသေးစိတ်ရှင်းရှင်းလင်းလင်းသိကျင်တယ်ဆိုရင်တော့တတိပဌံဘာဝနာတရားကိုစူးစူးဆိုင်ဆိုင်ဆွဲ့ဆွဲ့မြဲမြဲပွားများမှသာလည်းသိနိုင်တယ်မြင်နိုင်တယ်တတိပဌံတရားဆိုတာကဘာပဲဖြစ်လာဖြစ်လာဖြစ်တိုင်းဖြစ်တိုင်းတတိထားပြီးတော့နေတဲ့ကျင့်စဉ်ကိုတတိပဌံကျင့်စဉ်လို့ခေါ်တာကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်တော့မြင်ခြင်းကြားခြင်းနားရှုခြင်းစားတော့ခြင်းတွေ့တိခြင်းတွေ့ကြံခြင်းဘာတွေပဲဖြစ်ဖြစ်ဖြစ်လာတာကအကြောင်းတရားပေါ်မှာမူတည်ပြီးတော့ဖြစ်လာတာအဲ့ဒီဖြစ်လာတာကိုဖြစ်နေတဲ့အတိုင်းလေးဗလိုက်မှုကင်းခင်းနဲ့เนาะအမှန်အတိုင်းတည်တည်နေအောင်ကြိုးစားရတာအဲ့ဒါကိုသတိပဋ္ဌာန်ဘာဝနာပွားများတယ်လို့ခေါ်တာအဲ့ဒီလိုဖြစ်တိုင်းတည်နေမယ်ဆိုလို့ရှိရင်ဩဒီဖြစ်ဖြစ်လာတဲ့သဘာဝတရားတွေဟာဖြစ်ပြီးရင်မရှိတော့တဲ့သဘာဝတွေပဲလို့သူကောင်းကောင်းနားလည်နိုင်တယ်အခုကမှန်မှန်ကန်ကန်စဉ်းစားရှင်းရှင်းနဲ့စင်တာမယဉာဏ်ထက်တန်ဖို့အတွက်ပဲရည်ရွယ်ပြီးတော့ပြောတာเนาะစောစောကဖြစ်ခဲ့တယ်တကယ်ဖြစ်ခဲ့တာတော့အခုတကယ်မရှိတော့ဘူးအခုတကယ်ဖြစ်နေတယ်သူရောတည်မြဲနေသလားလို့ကြည့်ကြည့်မတည်မြဲဘူးအတွေးတွေရောတည်မြဲသလားမတည်မြဲဘူးအဲ့ဒီအတွေးတွေကိုအခြေခံပြီးတော့ဖြစ်လာတဲ့ခံစားချက်တွေရောတည်မြဲလားမတည်မြဲဘူးထပ်ဖြစ်တာနော်ထပ်ထပ်ဖြစ်နေတာနော်ပုံစံတူတွေထပ်ထပ်ဖြစ်နေတာကိုသဘောမပေါက်တဲ့အခါကျတော့အမြဲတမ်းရှိနေတယ်အမြဲတမ်းတည်နေတယ်လို့ထင်နေတာတကယ်တမ်းကဘယ်အရာမှအမြဲမရှိအဲ့ဒါမြတ်စွာဘုရားအဲ့ဒါကိုမေးတာနောက်ခန္ဓာ၅ပါးဟာမြဲသလားမမြဲဘူးလားမမြဲဘူးမမြဲသောခန္ဓာ၅ပါးသည်အကောင်းလားအဆိုးလားဆိုတော့အဆိုးလို့ပဲပြောရမယ်အကောင်းမဖြစ်နိုင်ဘူးဟုတ်လားအဲ့ဒီလိုမမြဲတဲ့အကောင်းမဟုတ်တဲ့ဒီသဘာဝတရားကိုငါလို့လှုပ်ခြင်းကတင့်တော်သလားငါဥစ္စာလို့သတ်မှတ်ထားခြင်းကတင့်တော်သလားလို့အဲ့လိုသဘာဝကြကြမေးတာစဉ်းစားနော်မတည်မြဲတဲ့မကောင်းမွန်တဲ့ဒီသဘာဝတရားတွေကိုငါလို့ဆွဲလန်းခြင်းကငါဥစ္စာလို့တိတ်ပိုက်ခြင်းကတင့်တော်ပါမလားလို့အဲ့လိုမေးရတော့အဲ့လိုမျိုးဒီခန္ဓာရဲ့ပုံမှာမတည်မြဲတာကိုမှန်မှန်ကန်ကန်သိပြီးတော့မြင်ပြီးတော့နေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာသောတော်ကနော်ဆင်းရဲဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ဆွဲလန်းမမောမှုရှိတဲ့လောဘဟာတဖြည်းဖြည်းနဲ့နေသွားမယ်လိုချင်တယ်လိုချင်တယ်ဖြစ်ချင်တယ်ဖြစ်ချင်တယ်ဘာလို့လိုချင်တာတော့ဘာလို့ဖြစ်ချင်တာတော့အပေါ်ရန်လေးပြောမယ်နော်ကောင်းတယ်ထင်လို့လိုချင်ကြတာဟုတ်တယ်ထင်လို့ဖြစ်ချင်ကြတာဟုတ်တယ်မဟုတ်လားအဲ့တော့သဘာဝတရားကြီးကအကောင်းလားအဆိုးလားဆိုတာကိုယ့်အကူနားလေသဘောပေါက်အောင်လုပ်ရမှာန ောက်ဆိုရမှာဆိုမကောင်းဘူးဆိုတာကတော့ကြားဘူးနေတာပဲဒါပေမဲ့ကြားဘူးတာဟာသိတာမဟုတ်စဉ်းစားကြည့်နော်မြတ်စွာဘုရားကဒီခန္ဓာဒီဘဝဟာဒုက္ခသစ္စာဖြစ်တယ်လို့ဟောတာကိုငယ်ငယ်လေးကစားကြားဘူးတယ်မဟုတ်လားကြားဘူးတယ်နော်ဒါပေမဲ့လို့ဒုက္ခဖြစ်တယ်ဆိုတာကိုကြားလိုက်တာနဲ့ဒါဟာဒုက္ခပဲလို့တကယ်နားလည်သွားသလားနားမလည်ပါဘူးဟုတ်တယ်မဟုတ်လားအဲ့လိုဆိုရင်ကိုယ့်အကိုဒါဟာဒုက္ခလားဒုက္ခလားအကောင်းလားအဆိုးလားဆိုတာကိုကိုယ်တိုင်အပြင်းမရအောင်ကိုယ်တိုင်ပဲရှာကြရပါသူများပြောတာကိုကြားလိုက်ရုံနဲ့တကယ်သိတော့တာမဟုတ်ဘူးနော်ဟုတ်တယ်မဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတူအောင်တို့ကိုယ့်ဘဝရဲ့ဒီဖြစ်စဉ်ဟာနော်ဆင်းရဲဒုက္ခလားဆိုတာကိုတကယ်ကိုသိအောင်ကြိုးစားဒါဘက်လိုက်မှုကင်းကင်းနဲ့လုပ်နော်သူများကမမြဲဘူးလို့ပြောလို့မမြဲတာကိုလက်ခံလိုက်ရတာမျိုးမဖြစ်စေနဲ့သူများကဒုက္ခလို့ပြောတာနဲ့ဒုက္ခလို့လက်ခံလိုက်ရတာမျိုးမဖြစ်စေနဲ့ကိုယ်ကိုယ်တိုင်မတည်မြဲတာကိုမြင်အောင်ကြည့်ကိုယ်ကိုယ်တိုင်ဆင်းရဲတယ်ဆိုတာကိုမြင်အောင်ကြည့်တဘာဝတရားကိုကမတည်မြဲတဲ့တဘာဝဆင်းရဲတဲ့တဘာဝဖြစ်တဲ့အတွက်ကြောင့်ဘယ်လိုက်မှုမရှိဘဲနဲ့သာကြည့်မယ်ဆိုရင်အဲ့ဒီအဖြစ်မှန်ကမတွေ့ဘဲကိုမနေဘူးတွေ့ကိုတွေ့မယ်အနေဆာလို့လှုပ်ရှုလို့အနေဆာဖြစ်တာမဟုတ်အနေဆာဖြစ်နေတာကြီးကိုမှန်မှန်ကန်ကန်ကြည့်လို့အဲ့ဒါကြီးကိုအနေဆာလို့သိလိုက်ရတာကိုကအနေဆာလို့လှုပ်လို့ तू ကအနေဆာဖြစ်သွားတာမဟုတ်ကိုကဒုက္ခလို့လှုပ်လို့ तू ကဒုက္ခဖြစ်သွားတာမဟုတ်သဘောပေါက်ရလားဗျာဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့ဒီမတီမြဲတဲ့သဘာဝအနေစာအချက်ကိုကောင်းကောင်းသိကျင်တယ်ဆိုလို့ရှိရင်တော့ဘယ်လိုက်မှုကင်းတဲ့ရှုမြင်မှုလို့ဆိုတဲ့ကိုယ်ခန္ဓာရဲ့အကြောင်းကိုအမှန်သိအောင်ကြိုးစားတဲ့တတိပဋ္ဌာန်ဘာဝနာလုပ်ငန်းစဉ်ကိုအားထုတ်ကြပါတတိသာထားနေမှန်မှန်ကန်ကန်မသိပဲမနေဘူးခုဒကာမတို့အချင်းတို့ကမှန်မှန်ကန်ကန်မသိဘူးအခုဖြစ်နေတာကြီးကိုငကိုတော်ဟာကြီးလို့တရေသေးဆွဲပြီးတော့တခုတည်းလို့ထင်းနေတာနော်အဲ့ဒီအထင်မှားကြီးကဘာလို့ဖြစ်တာလဲဆိုတော့တတိမရှိလို့ဖြစ်တာတကယ်တမ်းသာဖြစ်စေယုံ난ကိုဒလဇက်တတိထထထထပြီးတော့နေသွားနိုင်မယ်ဆိုလို့ရှိရင်ဖြစ်မြင်မရှိတော့ဘူးဆိုတာကိုအလွန်ရှင်းလင်းစွာသိနိုင်ဟုတ်လားခုဖြစ်မြင်မရှိတော့ဘူးလို့မသိဘူးနောက်ထပ်ထပ်ဖြစ်နေတာကြီးကိုငကတော်ဟာကြီးလို့ထင်နေတာသဘောပေါက်ရဲ့လားဗျနော်ဒါကြောင့်ပေးတဲ့ပေါင်းသူတို့ကောင်းတို့ဒီနေရာမှာမြတ်စွာဘုရားဟောပြတာအလွန်မှအကြောင်းအကျိုးရှိလို့ရတယ်နော်မမောမှုမกินဘူးဆိုရင်ကိုမမောထားတဲ့အရာကြီးပျက်စီးပြီဆိုတာနဲ့ဒုက္ခရောက်ရလိမ့်မယ်။ဒါပဇူညင်းနိုင်လေ။မညင်းနိုင်ဘူး။အဲ့လိုဆိုလို့ရှိရင်မမောမှုသည်ဆင်းရဲဒုက္ခရဲ့လက်သက်တရားခံဖြစ်တယ်ဆိုတာအလွန်ရှင်းတယ်ပေါ့။အဲ့လိုဆိုလို့ရှိရင်ဒုက္ခအနေကျင်တဲ့လူဒုက္ခရှင်းကျင်တဲ့လူဒီဘာကိုရှင်းရမလဲ။ဘာကိုနည်းအောင်လုပ်ရမလဲ။လောဘကိုနည်းအောင်လုပ်ရမယ်။လောဘကိုရှင်းအောင်လုပ်ရမယ်။အဲ့လိုဆိုရင်လောဘနည်းကျင်တဲ့လောဘချုပ်ကျင်တဲ့ဆိုရင်ဘာလုပ်ရမလဲ။မကောင်းတာကိုမကောင်းဘူးလို့အမှန်တိုင်းသိအောင်ကြိုးစားရမယ်။အနေစာကိုအနေစာလို့သိအောင်ကြိုးစားရမယ်။အနေစာကိုအနေစာလို့သိကျင်နေဆိုရင်ဘယ်လိုလုပ်ရမလို့အနေစာဖြစ်နေတဲ့တရားကိုပဲတတိထားပြီးတော့ဗက်လိုက်မှုကင်းကင်းနဲ့အမှန်တိုင်းရှုရမယ်မြင်ရမယ်သိရမယ်။ဒါကိုတရားမှတ်တယ်ခေါ်တာပဲလေ။ဟုတ်တယ်မဟုတ်လား။နော်မဟာစီဆိုတော်ဘုရားကြီးရဲ့စကားလုံးနဲ့သုံးမဆိုရင်ရှုမှတ်ရမယ်။ဟုတ်လား။အမှန်တိုင်းသိသိနေရမယ်။အခုနောက်ပိုင်းမှာဦးဇင်းတို့ကြီးတော်ရှင်မဟာမြိုင်တော်ဆရာတော်ဘုရားဦးဇော်တိကတော့တိတိနေရမယ်လို့ဒီဟောတာလေးသုံးတယ်အလွန်သဘောကျတယ်ဦးဇင်းကဘာပဲဖြစ်ဖြစ်အမှန်တိုင်းတိတိနေရမယ်နော်ဒါကိုပဲတရားရှုတယ်တရားမှတ်တယ်လို့ခေါ်တာဟုတ်ရဲ့လားအနေစာဖြစ်နေတာကဘာလဲဆိုတော့ကိုယ်ခန္ဓာပဲကိုယ်ခန္ဓာရဲ့အနေစာသဘောကိုသိကျင်တယ်ဆိုလို့ရှိရင်ဒီခန္ဓာကိုဝဲပြန်ပြီးတော့ဘာလို့ရမလို့သတိထားရမှာအဲ့တော့ဦးဇင်းတို့မျက်လွားလေးချပြီးတော့ဒီခန္ဓာမှာအမြဲတမ်းလှုပ်ရှားနေတာကဘာလဲဆိုရင်ဝင်သက်ထွက်သက်ပေါ့နော်။ညလောလေးချလိုက်တာနဲ့ခန္ဓာကိုယ်ကြီးကမငြိမ်ဘူးလှုပ်နေတယ်။ဘာလို့မငြိမ်ဘူးလှုပ်နေတာတော့ဒီအသက်ဝင်နေတယ်၊လေဝင်နေတယ်၊ထွက်နေတယ်။ပြောင်းလဲမှုအကြီးကြီးအမြဲတမ်းရှိနေတယ်။ဒါကြောင့်မြတ်စွာဘုရားဝင်သက်ထွက်သက်ကိုအရင်သတိထားလို့ခိုင်းတယ်။အာနာပါနဆိုတာအရင်ဆုံးသင်ပေးတဲ့ဘဝခန္ဓာရဲ့အကြောင်းကိုအမှန်ကန်သိအောင်ကြိုးစားတဲ့နေလတ်ပဲ။ကျန်တာတွေကိုဦးဇင်းတို့မလုပ်ဖဲနဲ့အဲ့ဒီအာနာပါနတစ်ခုတည်းကိုပဲစောင့်ချပြီးတော့လုပ်သွားမယ်ဆိုရင်တော့ရဟန္တာဖြစ်နိုင်တယ်လို့မြတ်စွာဘုရားဟောတယ်။ဟုတ်လားဒါကြောင့်ဝင်သက်ထွက်သက်သတိထားရမယ်။နာသီပြားတစ်ခုတည်းသတိထားရမယ်လို့ဆိုလိုတာမဟုတ်ဘူးနော်။နော်လေးဝင်သွားပြီဆိုလို့ရှိရင်အပြောင်းလဲတွေဘလို့ဖြစ်လဲ။ခန္ဓာကိုယ်ကြီးတစ်ခုလုံးအကြီးအကျယ်ပြောင်းလဲတယ်။လေးထွက်သွားပြီဆိုရင်လည်းခန္ဓာကိုယ်ကြီးတစ်ခုလုံးကအကြီးအကျယ်ပြောင်းလဲမှုရှိတယ်။ဟုတ်လား။ဒီလေးဝင်နေတယ်ထွက်နေတယ်ဆိုတာကိုဘာလေးကိုထောက်ပြီးတော့ဘယ်ဟာလေးကိုအဓိကကြည့်ပြီးတော့သိရတာလဲကိုယ့်ကိုယ်စဉ်းစား။နာသီပြားကိုအာယုံမပြုတ်လဲပဲဝင်လေဝင်နေတယ်ထွက်လေထွက်နေတယ်ဆိုတာကိုမသိနိုင်ဘူးလား။သိနိုင်တယ်။သို့တော့ တကယ်သူတော်ကောင်းကြီးတွေကသူတို့တကယ်အလုတ်လုပ်တဲ့အခါမှာဒီနာသီးပြားမှာဝင်လေထွက်လေကြောင့်ထိခိုက်တဲ့သဘောဆိုတာထင်ရှားတယ်။ဒါကြောင့်ထင်ရှားတဲ့နေရာကိုစိတ်ကခိုက်တာ။တတယောက်နဲ့တယောက်ထင်ရှားတဲ့နေရာကမတူနိုင်ဘူးနော်။ဟုတ်တယ်မို့လား။ဒါကြောင့်မဟာစီဆိုဘုရားကြီးတို့ကြတော့ဘယ်ကိုအဓိကရှုခိုင်းတော့ပင်တိုင်းနေနဲ့တီဝမ်းပိုက်ကြီးပေါင်းလာတယ်လေရှုသွင်းလိုက်ရဲ့။ထုတ်လိုက်လို့ရှင်ပြန်ပြီးတော့ပိန်ကြသွားတယ်။ဒီရော့မှုတင်းမှုပေါ့နော်။ဒါကဦးဇင်းတို့အစကနဥမာသာဒီတိုင်းခိုင်းတာနောက်ပိုင်းကျတော့ထင်ရှားတဲ့ယုံနံတိုင်းကိုသတိထားခိုင်းတာဒါကအဓိကပဲဟုတ်ရဲ့လားအဲ့တော့ပြောချင်တာကဘာလဲဒီခန္ဓာရဲ့မတည်မြဲတဲ့သဘောဘာကိုအမှန်ကန်သိကျင်တယ်ဆိုလို့ရှိရင်ဘာလို့ရမလို့ဒီခန္ဓာမှာဖြစ်နေတဲ့သဘောဘာတရားတွေကိုအမှန်တိုင်းသတိထားရမယ်သတိထားခြင်းအဖြစ်အိဋ္ဌာကိုသိမယ်အိဋ္ဌာကိုသိခြင်းအဖြစ်အမှန်ကိုသိမယ်အမှန်ကိုသိခြင်းအဖြစ်လောဘတဖြည်းဖြည်းနည်းမယ်လောဘနည်းခြင်းအဖြစ်လောဘကြောင့်ဖြစ်မဲ့ဒုက္ခတွေနည်းသွားမယ်အလုံးအရေးပါတဲ့ဟောပြောချက်လို့မဆိုနိုင်ဘူးလားဆိုနိုင်တော့ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့မတို့ဒုက္ခတွေဘလို့ဖြစ်မှာတော့ဘဇုစီကမှမလာဘူးဒုက္ခကအဲ့ဒီလောဘစီကလာမှာဟုတ်လားကိုယ်ခန္ဓာကိုယ်ရဲ့အပေါ်မှာအမြင်မရှင်းတဲ့အတွက်ကြောင့်တွေ့တာမဲ့မမှုကအကြီးအကျယ်ရှိတယ်ဟုတ်လားဒုက္ခဘယ်ကလာမှာတော့အဲ့ဒီလောဘကလာမှာတော့လောဘဘယ်ကလာတာတော့လောဘမသိရကနေလာတာဒါကြောင့်မလို့သိအောင်ကြိုးစားရတာနော်ဒါကဦးဇင်းတို့တရားရဲ့ပထမပိုင်းလို့ဆိုကြပါစို့ဆက်ပြီးတော့မြတ်စွာဘုရားကသာသနာပေါ်မှာမပြောမွေးပါဘူးလို့ဆိုတဲ့အဲ့ဒီတိတ်တယဟံကိုပါဆက်ပြီးတော့ဟောတုံးဆိုတော့တေယထာပိတိတ်တဒွေပုရိတာဥပမာပြောပြမယ်တဲ့ဟောဒီလောကကြီးမှာယောက်ျားနှစ်ယောက်ရှိတယ်ဆိုကြပါစို့တဲ့ဟောတရားဒုတိယပိုင်းစလာပြီနော်တယောက်သောယောက်ျားကဘယ်လိုသဘောရှိတုံးဆိုတော့ဧကောပုရိတောအမကကုတလောနော်လမ်းခရီးမှာလိမ္မာကျွမ်းကျင်မှုမရှိဘူးဧကောပုရိသောမကကုသလောတယောက်သောယောက်ျားကတော့လမ်းခရီးမှာလိမ္မာကျွမ်းကျင်မှုရှိတယ်စပြီးတော့မြတ်စွာဘုရားကဥပမာပေးတာဆိုလိုရင်းအနေဒိဗေကိုပို့ပြီးတော့ပြပြပြင်းပြင်းသိဖို့အတွက်ဥပမာဆိုတာအလွန်ထိရောက်တဲ့စကားပြောနည်းပေါ့နော်ယောက်ျားနှစ်ယောက်ရှိတယ်တယောက်သောယောက်ျားကလမ်းခရီးကိုလိမ္မာကျွမ်းကျင်မှုမရှိဘူးတယောက်သောယောက်ျားကလမ်းခရီးမှာလိမ္မာကျွမ်းကျင်မှုရှိတယ်အဲ့ဒီအချိန်မှာလမ်းခီးမှာလိမ္မာကျွမ်းကျင်မှုမရှိတဲ့ယောက်ျားကလမ်းခီးမှာလိမ္မာကျွမ်းကျင်မှုရှိတဲ့ယောက်ျားကိုလမ်းမေးတယ်တဲ့တမေနံသောအမကကုသလောပုရိသောနော်အမုံမကကုသလံပုရိတံမကံပုတ်ရှေယနော်လမ်းမသိတဲ့လူကလမ်းသိတဲ့လူကလမ်းမေးတယ်ပေါ့အဲ့လိုမေးတဲ့အခါကျတော့လမ်းသိတဲ့လူကဘာပြောတော့သောအေးဝရေယသူပြောလိုက်တယ်တဲ့အေးဟိဘောပုရိတလာခဲ့အယံမကောဟောတာကတော့လမ်းမေးလမ်းမသိလို့လမ်းမေးတဲ့လူကိုလမ်းသိတဲ့လူကလမ်းပြတယ်ဗောနော်ဒါကတော့လမ်းမေးအယံမေကိုဟောတာလမ်းမေးတေနမုဒ္ဒံကိစ္စတေနမုဒ္ဒံကန္တဝါတခိတ်တတိဒွေးတာပဋ္ဌာအဲ့ဒီလမ်းဖြင့်မဲဟာတခဏလောက်သွားလိုက်ပါတဲ့အဲ့လိုသွားလိုက်တယ်ဆိုလို့ရှိရင်ပထမဦးဆုံးဘာတွေ့ရမလဲဆိုတော့ဒွေးတာပဋ္ဌာလမ်းနှစ်ခွကိုမင်းတွေ့ရလိမ့်တယ်လမ်းမသိတဲ့လူကလမ်းမေးလို့လမ်းသိတဲ့လူကလမ်းပြတယ်လမ်းပြတော့လမ်းကလေးချိတယ်ဒီလမ်းလေးကိုရှောက်အဲ့လိုရှောက်ပြီးတော့မကြခင်မှာပဲမင်းလမ်းနှစ်ခွတွေ့လိုက်မယ်တဲ့အဲ့လိုလမ်းနှစ်ခွတွေ့ပြီဆိုလို့ရှိရင်ဘာဆက်လုပ်ရမလို့တထဝါမမုံစိတ်တဝါဒက္ခိဏကနာဟိလက်ဝဲလမ်းကိုစွန့်ပြီးတော့လက်ရလမ်းကိုယူပါတဲ့ဆိုလိုတာကလက်ရလမ်းကိုလိုက်သွားလို့ပြောတာလက်ဝဲလမ်းကိုမလိုက်နဲ့လို့ပြောတာဒါကိုစာလို့ပြောတဲ့အခါကျတော့လက်ဝဲလမ်းကိုစွန့်ပြီးတော့လက်ရလမ်းကိုယူလိုက်ပါတထဝါမမုံစိတ်တဝါဒက္ခိဏကနာဟိအဲ့ဒီမှာလက်ရလမ်းလျှောက်မင်းလိုက်သွားပါလျှောက်လမ်းပြီးတော့သွားပါတေနမုဒ္ဒံကိစ္စတေနမုဒ္ဒံကန္တဝါဒက္ခိတတိအဲ့ဒီလိုလျှောက်သွားလို့ရှင်မင်းဘာတွေ့ရမလို့တိဗ္ဗံဝဏတန်ထအလွန်ကြီးကျယ်နဲ့ဆိုင်တဲ့တောအုပ်ကြီးတစ်ခုကိုမင်းတွေ့ရလိမ့်မယ်တဲ့ဟောလမ်းနှစ်ခွာတွေ့တယ်လက်ဝဲလမ်းကိုရှင်ပြီးတော့လက်ရလမ်းကိုလျှောက်သွားပါအဲ့ဒါဆိုလို့ရှိရင်ဆက်ပြီးတော့သွားတဲ့အခါအလွန်နဲ့ဆိုင်တဲ့ကြီးကျယ်တဲ့တောအုပ်ကြီးတစ်ခုတွေ့ရတယ်အဲ့ဒီတောအုပ်ကြီးကိုမင်းကြော်ဖြတ်သွားပါတဲ့တေနမုဒ္ဒံကိစ္စတေနမုဒ္ဒံကံတော်ပါလိုက်ပါအဲ့လိုသွားလို့ရှင်ဘာတွေ့မလို့ဒက္ခိတတိသင်မြင်ရလိမ့်မယ်တွေ့ရလိမ့်မယ်ဘာကိုလဲမဟန္တဏိဏပလတ္တနော်အလွန်ကြီးတဲ့ရွှွညွန်ပြောင်းကြီးတစ်ခုရွှွန့်ပွက်အိုင်ကြီးတစ်ခုမင်းတွေ့ရလိမ့်မယ်တဲ့အဲ့ဒါကိုလည်းမင်းကြော်ဖြတ်သွားပါတေနမုဒ္ဒံကိစ္စတေနမုဒ္ဒံကံတော်ဒက္ခိတတိသုဘပပတ္တအလွန်နဲ့ဆိုင်တဲ့ကြောက်ကဘာပြက်ကြီးကိုမင်းဆက်ပြီးတော့တွေ့ရလိမ့်မယ်။ကြာသွားမယ်ဆိုလို့ရှင်အောက်ကကြောက်ချွန်တွေကြောက်ဆောင်တွေနဲ့ เนาะอเตเตยายาเนี่ยอล้นမြင်มาတယ်จောက်เสียกောင်းเนี่ยจากบ่แผ่จีโกเป็นတွေ့เมတယ်เอ้อถ้ากูละเมจ่อแผ่ပြီးတော့ตั้วเสร็จပြီးတော့ตั้วเนาะเอลุเสร็จตั้วလို့ရှင်บ่တွေ့မတော့တင်တမ္မုဒ္ဒံกิสะတင်တမ္မုဒ္ဒံกันตวะฑกิตติตมောภูมิปากรมณียอเนาะตมันภูมิปากรมณียအလွန်ပြုံးမွေ့စရာကောင်းတဲ့စိတ်ချမ်းသာစရာကောင်းတဲ့ညီညွတ်တဲ့မြေပြင်ကိုမင်းတွေ့ရလိမ့်မယ်တဲ့။ဟောဒါကမြတ်စွာဘုရားကရှုလို့ရင်အနေတိပေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိဖို့အတွက်ဥပမာပေးတာ။အဓိကကဒါကိုသိသိလို့တာမဟုတ်ဘူး။ဒါကိုဥပမာနေရာမှာထားပြီးတော့တကယ်အဓိကကြတဲ့ရှုလို့ရင်အနေတိပေကိုသိဖို့အတွက်ဒါကဥပမာပေးတာ။ပြန်ပြောမယ်နော်။ယောက်ျားနှစ်ယောက်ရှိတယ်။ယောက်ျားတစ်ယောက်ကလမ်းမသိဘူး။တစ်ယောက်ကလမ်းသိတယ်။လမ်းမသိတဲ့လူကလမ်းသိတဲ့ကိုလမ်းမေးတဲ့အခါကျတော့လမ်းကိုပြတယ်မင်းဒီလမ်းတိုင်းသွားသွားလို့ရှိရင်လမ်းနှစ်ခွာကိုမင်းတွေးလိုက်ပဲတွေးလို့ရှိရင်လက်ဝဲလမ်းကိုဆွန့်ပြီးတော့လက်ရလမ်းကိုမင်းလိုက်လိုက်လို့ပြီးတော့ဆက်သွားလိုက်လို့ရှိရင်မင်းတောအုပ်ကြီးတစ်ခုတွေးပဲဆက်ပြီးတော့သွားပါအဲ့ဒါဆိုလို့ရှိရင်ရွှွညွန်မြောင်းကြီးတစ်ခုမင်းတွေးပဲဆက်ပြီးတော့သွားပါအလွန်နဲ့တဲ့ကြောက်ကဘာပြက်ကြီးတစ်ခုမင်းတွေးပဲဆက်ပြီးတော့သွားမယ်ဆိုရင်တော့မင်းပြုံမွေ့စရာအလွန်ကောင်းတဲ့ညီညွတ်တဲ့မြေပြင်ကိုတွေးမယ်တဲ့တော့ဆိုလိုရင်းအနေအထားကဘာလဲတဲ့ဒါကိုမြတ်စွာဘုရားကိုတော်တိုင်းအတိပဲဖွင့်ပြတယ်နော်လံခီးကိုမတီးတဲ့လူလံခီးကိုတီးတဲ့လူဒီကစပြောနော်လံခီးမှာမတီးတဲ့လူဆိုတာဘာကိုပြောတာလို့ဆိုတော့ပုထုဇဉ်တရားတွေကိုပြောတာနော်ပုရိသောအမကကုသလောတိခောတိတ်တံပုရုဇနတေတံအဓိဝဆနံလံခီးမှာလိမ္မာကျွမ်းကျင်မှုမရှိဘူးဆိုတဲ့ယောက်ျားဆိုတာအဲ့ဒါပုထုဇဉ်တရားတွေကိုပြောတာတဲ့နော်ပုထုဇဉ်တရားတွေဆိုတာကတစ္ဆာလေးပါးကိုနော်မဉ္ဇဉ်ပူဉ္ဇဉ်ဖြင့်ထွန်းပေါက်ပြီးတော့မသိနိုင်မမြင်နိုင်ကြသေးတဲ့အမှန်တရားကိုနော်အရိယတစ္ဆာဆိုင်အောင်မသိမြင်နိုင်ကြသေးတဲ့တရားဓမ္မတို့လိုဥရှင်တို့လိုဥထုဇဉ်တရားတွေကိုပြောတာဥထုဇဉ်ဆိုတာဘာတော့နော်ညှဉ်းနှွမ်းကြောင်းကိလေသာတရားတွေများစွာဖြစ်နေတာကိုဥထုဇဉ်လို့ခေါ်တယ်ဟုတ်လားဥထုကိလေသေဇနေတီတီဥထုဇဉ်တော့တဲ့ကြောက်ပါတယ်ဟုတ်လားအလွန်များပြားလှစွာသောကိလေသာအပူဓာတ်အလောင်ဓာတ်အညစ်ဓာတ်အနွမ်းဓာတ်တွေများစွာဖြစ်နေတဲ့လူကိုဥထုဇဉ်လို့ခေါ်တာလောဘတွေအများကြီးဖြစ်တဲ့လူဒေါသတွေအများကြီးဖြစ်တဲ့လူဒါကိုပဲခေါ်တော့ဥထုဇဉ်လို့ခေါ်တာတော့ဒီကဓမ္မတို့ဥဇဉ်တို့တွေမှာเนาะအမေပေးထားတဲ့နာမည်အပြင်နောက်ထပ်ခုဖခင်ပေးတဲ့နာမည်တစ်လုံးထပ်တိုးလာတယ်ဟုတ်လားဖခင်ဘယ်လိုပေးထားအောင်နာမည်ဥထုဇဉ်ဩလမ်းမသိသူလို့နာမည်ပေးတာเนาะဟုတ်လားအောင်းဩစရာကောင်းတာကလမ်းမသိလို့ညင်ညင်လေးထိုင်နေလားဆိုတော့မဟုတ်လမ်းတာမသိတာလမ်းကတော့သွားနေတာပဲလမ်းမသိပဲနဲ့လမ်းသွားတယ်ဆိုတော့လမ်းမှန်ရောက်ဖို့အစင်ပြေဖို့ချုံမွေဖို့တိတ်ပြီးတော့မျောလင်းစရာမရှိဘူး။အော်ဆိုကိုရှောင်းနေတဲ့လံကိုမသိဘူး။စံတော်ဝါနဲ့သွားနေတာ။တိကျတဲ့ခိုင်မာတဲ့နော်အနာဂတ်မှာဘယ်လိုဖြစ်အောင်ငါဘယ်လိုလုပ်မယ်ဆိုတဲ့ရည်ရတဲ့နော်ရည်မှန်းချက်ကောင်းမွန်တဲ့ရည်မှန်းချက်လူတော်တော်များများမှာမရှိဘူး။နော်တို့ရှိရင်မရှိမလို့ပေါ်ပေါ်မြဲမြဲရအောင်ရှာမွေဖွေမယ်စားမယ်တောက်မယ်တုပ်မယ်ဖြုတ်မယ်ဟုတ်လား။များများရှာနိုင်ရင်တော်တော်တော်တယ်လို့တို့ကအလိုအောင်မေးတာဟုတ်လား။သေးပြီဆိုတာနဲ့ပြဿနာကအကြီးကြီးတက်တော့တာပဲလေဟုတ်တယ်မဟုတ်လားဒါကြောင့်ပြည့်တော်မတော်တော်ကဥရှင်တို့တွေဒီဘုံကတစ်ခုလေးအစဉ်ပြေဖို့အတွက်နီလန်းကိုတိုံမြနဲ့ဘလို့မှပြည့်စုံတယ်လို့အဆုံနိုင်အော်တော့သေးပြီးပြီးတာမှမဟုတ်ပဲ哦ဟုတ်လားအဲ့တော့တခြားလုံးမျောပြီးတော့ကြည့်မယ်ဆိုရင်ဒကာတော်တို့ဥရှင်တို့တွေကစံတော်ဝါးသွားနေကြရတယ်ဆိုတာမထင်ရှားဘူးလားအခုကာယကံဝစီကံမနောကံဒီကံဆိုတာဘာလဲလို့မေးရင်ဒါခြေလန်းနေလို့ဘုံဘုံတို့ထင်တယ်အချိန်နဲ့အမျှကံတရားတွေဖြစ်နေတယ်။ရောက်မှာတော့တဏှာရာကိုရောက်မှာတော့နည်းနည်းရွင့်ရင်နည်းနည်းရောက်သွားမှာပဲ။ဟုတ်လားဘလို့ချင်းလန်းနေလေဘယ်ကိုဥတည်နေတာလဲ။နားလည်ကုန်မလို့လား။ဟုတ်တယ်။ကိုမြတ်စွာဘုရားဒီမှာပုထုဇဉ်ဆိုပြီးတော့နော်တတ္တဝါတွေကိုနာမည်တစ်မျိုးထပ်ပေးတယ်။ဘာတော့အမကကုသလောလန်ခီးမှာလိမ္မာကျွမ်းကျင်မှုမရှိတဲ့သူ။အဲ့လို့ဆိုရင်မကကုသလောလန်ခီးမှာလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်ဆိုတာဘုရားကပြောတာတော့ဆိုတော့မြတ်စွာဘုရားကသူကိုယ်သူရည်ညွှန်းတဲ့ပုရိသောမကကုသလောတိခောတိတ်တတထာဂတတေတအဓိဝဆနအရဟတောတမ္မတံဗုဒ္ဓတ္တလံခီးမှာလိမ္မာကျွမ်းကျင်တယ်ဆိုတာအဲ့ဒါငါဘုရားရဲ့နာမည်ကိုပြောတာတဲ့အရဟတောကိလေသာခသိမ်းငြိမ်းတော်မူပြီးဖြစ်သောတမ္မတံဗုဒ္ဓတ္တတရားအလုံးစုံကိုမဖောက်မပြန်မှန်မှန်ကန်ကန်သိတော်မူပြီးဖြစ်သောနော်တတထာဂတတ္တဘုရားရှင်ကိုရမြတ်ကြီးရဲ့အဓိဝဆနနာမည်ပါပြီဒီလို့နော်လံခီးမှာကျွမ်းကျင်လိမ္မာတယ်ဆိုတဲ့ပုဂ္ဂိုလ်ဟာယေရှုဘုရားကိုပြောတာဒါကြောင့်မြတ်စွာဘုရားကဟောဥရှင်တို့ဟောတုတ်တန်တစ်ခုတည်းမှာ lần khi ở lĩnh mà chuyên chuyển bông của lão thím nhà soạn bia hoa thanh lên xuống lối xe, nó ngày ấy chỉ ở bên lối toa để xuống để lên để tu tì để đấy, nó lấy sang bông của bên lối giáo ông toa mà để xuống để đi lên của lấy tu tì để đi lên của lấy tì để, bây giờ lối xuống để chỉ đa bông của bên lối toa mà để xuống để lên của lấy tu tì để, nó lúc gì mà bên lối toa mà để lúc gì giáo ông lối toa mà để xuống để lấy tu tì để, nếu bông thanh nào của giáo ông lối toa mà để xuống để lên của lấy tu tì để. Cái đi ngam yếu vậy đó, lan lan ngam yếu, ai đã để mặc áo đấy, cái đi vui mồm đa luôn rồi đấy, nếu mà cha ta có giáo ông giáo ông, bây giờ sau đó mình lên rồi đấy, lan rồi đấy, tôi đi đấy, chuẩn bị rồi, bây giờ nó, tôi nói khai giảng của cha ông chuẩn bị rồi, nhà soạn bây giờ hoa đấy, thì ai đi thằng nào đã bao xí đấy, đó, đi tàu đấy mà nhà soạn bây giờ, còn nhà gì tôi đi của nhà gì phải thâu bị rồi, trả lại xí đấy. Nó cái tiếng ngã vào này đó quá, cái tiếng vui mộng đó, cái tiếng đó mồm miệng nó mồm đấy, nhớ so với làm một chuyện tiền đấy, nó đi biết số bằng bao, biết số bằng cả là, nó bèo vào yếm, bèo vào yếm tiền đấy, rồi bưu đồ ăn mà sô ra lau gỗ mà sô tha này, nó, ta trong phía trên của mình là gì cơ, cái đó mà được nó âm mị chịu quen già là, nhớ so với số mà thì của lê là quen, na chịu quen, mắt tá quen, chân đông quen già là, để cái chỗ ấy, nó. Mà tụi đệ lưu điện này xa mà xuyên bà lưu mà bà lưu mà yà là ông gần ở lòng cong là đi lưu xuống này mùa là xuống này nó qua lãng khí của tòa đi lãng tì đệ lưu yê nào gần đi lấy ở đây xuống là thật đó có nào nó ồ xuyên trên xuống là bà yếp mà được khu chí đi nhớ xin nè phê ở xuống kiện đi bà tòa lê bè nhớ xin miền nè bố cụ yê tòa nguy của xuế bì đồ lấy mẹ xuống lưu xuyên nó lưu yà khí của yàng này mà tì đi không là đồ lãng tì bì mà lưu tì bì đồ xây đồ mẹ bè ông nè bà nó nó đi trên đi trên này nhiều mà lần tỷ để phía trên của mình gì hết, tiếc rồi đi vào đó tàu mới vừa xuất bi rồi lại quên nhà rồi, cô lần tỷ về mình luôn về lần mà ngồi đó sáu ngày tỷ đấy, tại vì mình nhất chỉ mình biết vừa rồi đó, hiểu vậy là, ta trong nhất soạn phía sau là bạn đấy lần ngủ tỷ để luôn lấy mà chuyên trên này được, sẽ bi rồi nhất soạn phía cả, cô làm nhất biết thằng đấy u mà thì cũng biết rồi, phía trên biết rồi. Đi lăng của tòa lộ lăng của phía lại đây chỉ mà bắt đầu dùng tuyệt là bà lê lăng nó khóa tuyệt là bất thả lăng nó khóa ế đi lăng nó khóa xù đà bà biểu đà đâu tuyệt là bất thả đi khóa mẹ khó tây tà ôi xa ôi xí kê xa dì đá đi ôi xa đá nó lăng nó khóa xù đà dù má tàn đề à ôi xí kê xa vô biểu đà đấy ôi xí kê xa xù đà gà bây giờ tôi tì bà đấy nó giờ làm như tôi mà nè bắt được bây giờ xịt thế mà mang cái này xuống sẽ chết mà cha này đó nó phải đi ra tàng vào rồi đó cái mà hôi vậy là nó đi trên để chỉ là cái trên cũng như mày là lũ bán như mày là chú sĩ là mà hôi vậy là sai gì được chứ thì cái câu nào của lũ trên thấy bảo đồ giống như lũ là vì chỗ đấy khám yếu mà đồng mà ấy thì tàng ra thì cái khát lý mà quên là đất đi đấy hậu là quên là đất đi đấy nó lần một sau bị rồi mà lần đó khóa cả tôi đất đi đấy ấy thì lần đó khóa rồi đó đã vui sẽ cái sao biểu là bây giờ tu ra rồi tu bằng người của chính độ chân đại đệ mà để cha tôi đi tận đại mà ông mà biết là gì đấy, lúc ông phổ thầy đến đây chúng ta chỉ xí thì có thể sống lại được ông này thế nào, từ đây nhà tôi nấu cả lưu giữ đi tập khu đi cả lại bây giờ lưu mấy gì mấy nấy xem mấy sự bây giờ dân xã vô lại là chả đấy, ở đây từ đây ngồi lại ở đây cùng đây gì à chả đấy, chả đấy khai rồi xí cả nên bây giờ ở đây lưu giữ tập khu dân là cả lúc ông tung nhầm nhầm toả đấy, ở lúc toả này này bao nhiêu lần là khóa tuổi thế đấy. Bé bé đẻ nhà bé đẻ lên bé lên một tuổi em mới được tuổi mới vui chơi này mu nó đang đi nhà này đi nhà má giận đi đấy tuổi vui đi đấy ở đây chỉ mà về nấu cái lưu giữ thức ăn mì là bì rồi tôi đi cả cô đang nhận áp chỉ có lưu yêu mẹ tôi còn đi xem mẹ tự nhiên lấy tự toàn này đấy tự giờ ta cái đó tôi hiện đang bố xí đấy nhận áp chỉ đi ba toàn em ở lúc về thì cái mà nó cũng như nó đi ha nó đi phía ta thằng này tuổi chồng này khai mà mấy nhà phụ nhà của cha ở lâu nay cũng quen rồi, cho nên quen gì hả phụ thầy đàn này chỉ là nào vậy? Ở đây quen gì cho nên chỉ là nào thấu biết đó, cái gì to anh ấy công thể đi học nữa. Lần nào không cho nên chúng ta đàn này học biết rồi anh ấy, học biết đâu? Lúc vào đó ta mơ ha cho nên kỹ đi đại gì, cố gì quen gì cho nên chỉ là nào đâu có lưu yêu đâu có khai nhà đấy, lưu biết đâu đấy? Ta này học biết này thì mà lưu biết đâu? Đi này mà lưu biết là phụ sinh, đi này đuổi sống sống to đấy. Đi làm mà lúc xin phụ sinh, đi làm rồi xong xong đấy. Đi nên mà lúc xin phụ sinh, đi nên rồi xong xong đấy. Là vậy đấy. Giờ làm gì thì khu thì bà toàn. Thôi bảo đấy đó. ဘာကြောင့်ပါသွားတော့လမ်းနှခွာမှာရက်နေတော့နော်မှန်ကန်တဲ့ဆုံးဖြတ်ချက်တခုမချနိုင်ဘူးဒါကြောင့်မြတ်စွာဘုရားကလမ်းနှခွာဆိုတာဝိသေကိစ္စကိုပြောတာလို့လို့မိတ်ရှိတာတေနမုဒ္ဒံကိစ္စတေနမုဒ္ဒံကန္တဝါတခိတတိဆက်ပြီးတော့သွားပါတော့လမ်းနှခွာတွေ့လိမ့်မယ်အဲ့ဒီလမ်းနှခွာတွေ့ရင်ဘာလုပ်မလို့တထဝါမမုံစိတဝါတခိဏကနာဟိလက်ဝဲလမ်းကိုစွန့်ပြီးတော့လက်ရလမ်းကိုယူပါပြောခဲ့တယ်နော်လက်ဝဲလမ်းဆိုတာဘာလဲလက်ရလမ်းဆိုတာဘာလဲလိုလာပြီเนาะပြောဖို့ဝါမုံမေဂောတိခောတိတ်တနော်အဋ္ဌိကိကတေတမိစ္ဆာမကတအဓိဝဆနာနော်လက်ဝဲလမ်းဆိုတာကမှားယွင်းတဲ့မိစ္ဆာဒိဋ္ဌိခေါင်းဆောင်တဲ့မှားယွင်းတဲ့လမ်းစဉ်ရဲ့နာမည်တဲ့ကံကံရဲ့ကျိုးမယုံဘူးရှေးဘဝဆိုတာမယုံဘူးနောက်ဘဝဆိုတာမယုံဘူးဟုတ်လားနော်အဲ့လိုမျိုးဥရှင်တို့အလွန်မှားယွင်းတဲ့ကံကံရဲ့အကျိုးနဲ့ဘဝတန်တရားကိုပြစ်ပယ်တဲ့မာယွင်းတဲ့မိစ္ဆာဒိဋ္ဌိခေါင်းဆောင်တဲ့မာယွင်းတဲ့မိစ္ဆာဒိဋ္ဌိအယူဆရှိရင်တွေးကြရင်လည်းမှားမှာပဲလုံပြီးပြောပြီးဆိုရင်လည်းမှားမှာပဲအမှားတွေကြီးဆက်ပြီးတော့လာမယ်ပေါ့နော်အဲ့ဒါမေဆာမဂ္ဂင်၈ပါးကိုတမမဂ္ဂင်၈ပါးရဲ့ဆန့်ကျင်ဘက်အနေနဲ့အလွယ်မှတ်ရတော့နော်အဲ့တော့လက်ဝဲလမ်းဆိုတာမိစ္ဆာမဂ္ဂင်၈ပါးကိုပြောတာလို့အကျဉ်းချင်းမှတ်ရတယ်အဲ့လို့ဆိုရင်လက်ရလမ်းဆိုတာဘာလဲတခိနောမေဂောတိခောတိတ္တအရိယတေတအထင်ကိကတမကတအဓိဝေဆနာနော်လက်ရလမ်းဆိုတာအလွန်ဖြူရှင်တန်ရှင်းတဲ့မဂ္ဂင်၈ပါးရဲ့နာမည်ဖြစ်တယ်မဂ္ဂင်၈ပါးမှာတမ္မာဒိဋ္ဌိကခေါင်းဆောင်တယ်နော်တမ္မာဒိဋ္ဌိမှန်ကန်တဲ့အမြတ်နော်ကံကံရဲ့အကျိုးကိုသိတယ်မြင်တယ်နော်စေတနာမှာစွန့်ရည်တတိရှိတယ်စေတနာဆိုတာကံလို့ခေါ်တာနော်စေတနာဟံဘိခဝေကမ္မဝရမိစေတနာမှာစွန့်ရည်တတိရှိတယ်ကောင်းတဲ့အလုပ်ကောင်းတဲ့အပြောကောင်းတဲ့အတွေ့အကြုံကိုလှုပ်ဖြစ်ပြောဖြစ်တွေးဖြစ်စေတဲ့စိတ်စောတိုက်တွန်းနေတဲ့ဒီစေတနာဆိုတဲ့ကုသိုလ်ကအဲ့ဒီကုသိုလ်ကချမ်းသာဒုက္ခမျိုးစုံနဲ့ဘဝကောင်းကိုဖန်တီးနိုင်တယ်။မကောင်းတဲ့အလုပ်မကောင်းတဲ့အပြောမကောင်းတဲ့အတွေ့အကြုံကိုလှုပ်ဖြစ်ပြောဖြစ်တွေးဖြစ်စေနေတဲ့အတွင်းကနေတိုက်တွန်းနှိုးဆော်နေတဲ့စေတနာကိုမရှိဘူးလားရှိတယ်။အဲ့ဒါကဘာလဲအကုသိုလ်ကနော်အဲ့ဒီအကုသိုလ်ကယုံညံ့တဲ့စေတနာကဆင်းရဲဒုက္ခမျိုးစုံနဲ့ဘဝစုတွေကိုဖန်တီးနိုင်တယ်ဒီစိရနာရဲ့စွန့်ရည်တတိတနည်းအားဖြင့်ကံကံရဲ့အကျိုးဒါကိုသိတယ်မြင်တယ်နားလေတယ်ဒါအခြေခံသမာဓိတိပေါ့နော်ဆက်ပြီးတော့ပါလာမလို့ဒီသဘာဝလောကကြီးမှာပုဂ္ဂိုလ်တ attva ဆိုတာမရှိဘူးသဘာဝတရားတွေသာနဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပြီးရင်မရှိတော့တဲ့သဘောနာမရူပပရိစ္ဆေဒညာပစ္စယပရိက္ခညာဝိပဿနာညာဉာဏ်သုံးခုကိုတစ်ခါတည်းပေါင်းပြောလိုက်တာနော်ပုဂ္ဂိုလ်တ attva မရှိယုံနာများသာဖြစ်နေတာအစင်းထားလို့ဖြစ်တာမဟုတ်အကြောင်းပဲဖြစ်နေတာမဟုတ်ဖြစ်เสียအကြောင်းရှိလို့ဖြစ်နေတာဒီလိုမျိုးအကြောင်းအကျိုးဒီယုတ်ဒီနံဒီအကြောင်းဒီကျိုးဒီသဘာဝတရားတွေကဖြစ်ပြီးရင်မရှိတော့တဲ့သဘောတွေလို့ပေါ့ဒီအမှန်တရားကိုသိတာမြင်တာဒါပါလေတမာဒိဋ္ဌိတမာဆိုတာမှန်ကန်တာဒိဋ္ဌိဆိုတာအမြင်အမှန်တိုင်းမြင်တာပုဂ္ဂိုလ်တ attva ဆိုတကယ်မရှိဘူးငါဆိုတာမရှိဘူးသူဆိုတာမရှိဘူးသဘာဝတရားတွေအဲ့ဒီသဘာဝတရားတွေကဘယ်လိုလဲပန်းစင်းထားလို့ဖြစ်တာလည်းမဟုတ်အကြောင်းပဲဖြစ်တာလည်းမဟုတ်ဒါတယ်လားမဟုတ်ဘူးဖြစ်ပြီးရင်လည်းမရှိတော့ဘူးထပ်ဖြစ်တယ်ထပ်ထပ်ဖြစ်နေတယ်အချိန်နဲ့အမျှထပ်ဖြစ်နေတယ်ဖြစ်ပြီးတိုင်းလည်းမရှိတော့ဘူးဒါအမှန်တရားပဲအဲ့ဒါကိုသိရင်ပါခေါ်မလို့သမာဓိဋ္ဌိဒါဝိပဿနာသမာဓိဋ္ဌိပဲရှိသေးရဲ့နော်ဆက်ပြီးတော့ဒါကိုရင့်ကျက်အောင်ပွားများလို့တစ္ဆာလေးပါးကိုသိရမယ်ဆိုရင်တော့အမြင့်မားဆုံးသောသမာဓိဋ္ဌိကိုရတယ်ဒေသနာတော်ဒီတော်တော်များများများသမာဓိဋ္ဌိဆိုတာတစ္ဆာလေးပါးကိုသိတာလို့အဲ့လိုမြတ်စွာဘုရားအဓိပ္ပာယ်ဖွင့်တာဟုတ်လားတော့လက်ရလမ်းဆိုတာဘာလဲဘဝရဲ့အမှန်တရားကိုသိတာမြင်တာနားလည်တာနော်အဲ့ဒီတမ္မာဒိဋ္ဌိခေါင်းဆောင်တဲ့အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့နော်မက္ခင်အစုအဝေးကြီးပေါ့နော်မက္ခင်ကမက္ခအင်္ဂါလမ်းရဲ့အစုအဝေးနိဗ္ဗာန်ကိုရောက်ရှိတတ်တဲ့လမ်းရဲ့အစုအဝေးတော့လက်ရလမ်းဆိုတာဒါပဲဘဝခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိခေါင်းဆောင်တဲ့မက္ခင်၈ပါးသည်ရောက်လာရမယ့်လမ်းပါအဲ့ဒီလမ်းကိုရှောင်းလန်းတဲ့အခါမှာဒီဘဝခန္ဓာမှာအလုလုနေကြတဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်နေကြတဲ့သဘာဝတရားတွေအကြောင်းကိုသူအများကြီးသိလာတယ်။နော်အဲ့လက်ရလမ်းကိုရှောက်ပြီးဆိုတော့မြတ်စွာဘုရားဘာတွေ့မလို့ဟောတော့အလွန်နဲ့တဲ့တောအုပ်ကြီးတစ်ခုတွေ့မယ်လို့ပြောတယ်နော်။အတော့တောအုပ်ကြီးဆိုတာဘာပြောတာတုန်းနဲ့အဲ့ဒီမှာမြတ်စွာဘုရားကိုယ်တော်တိုင်အဓိပ္ပာယ်ဖွင့်ပြတယ်။တိဘောဝနတန်ထောတိခောတိတအဝိဇ္ဇာယတအဓိဝဆနနဲ့ဆိုင်တဲ့တောအုပ်ကြီးကျဲပြက်တဲ့တောအုပ်ကြီးဖြတ်သန်းမှုခက်တဲ့တောအုပ်ကြီးဆိုတာ မတိမှုမောဟအဝိဇ္ဇာရဲ့နာမည်ပါတဲ့နော်အဝိဇ္ဇာရဲ့နာမည်ဒီနမအဝိဇ္ဇာကလည်းနေရအလွန်ကျယ်နော်စောစောကပြောခဲ့တဲ့အမှန်ကိုသိတဲ့တမ္မာဒိဋ္ဌိနဲ့ဆန့်ကျင်ဘက်လို့အတူချုပ်လက်မှတ်မယ်ဆိုရင်မှတ်လို့ရတယ်နော်ကံကံရဲ့အကျိုးကိုမသိဘူးဟုတ်လားရှုံနာမြတာရှိနေတယ်လို့ဖြစ်နေတယ်လို့မသိဘူးအကြောင်းအကျိုးကိုမသိဘူးအနိစ္စဒုက္ခအနတ္တကိုမသိဘူးသစ္စာလေးပါးကိုမသိဘူးသူရှင်းတဲ့သူနော်မသိတာကအဲ့ဒီမတိမှုဟာဖြတ်သန်းဖို့ခက်တဲ့တောအုပ်ကြီးတစ်ခုပဲဟုတ်တယ်တချို့တောတွေကအရက်နဲ့တယ်မျက်စိလဲသွားပြီရှင်ဘယ်ထွက်လို့ထွက်မှမသိတော့စဉ်းစားကြည့်နော်အဲ့ဒီထဲမှာအလွန်ကြောက်ရွံ့ကုန်တဲ့တာယတိဆန်တွေလည်းရှိပဲထွက်မရဘူးဆိုတာနဲ့အန္တရာယ်ကတောက်လျှောက်ကပ်နေတယ်အဲ့လိုပဲမတိမှုတောအုပ်ထဲမှာတတ္တဝါတွေဟာတကယ်တမ်းကတော့ခြားခြားလဲနေကြတာကြီးပါပဲဖြတ်သန်းဖို့ခက်လို့အန္တရာယ်ထူပြောလို့အဝိဇ္ဇာကိုတောအုပ်လို့ပြောတာအဲ့ဒီအဝိဇ္ဇာတောအုပ်ထဲကမထွက်နိုင်တဲ့အတွက်ကြောင့်ကိုပဲဒကာဓမ္မတို့ဦးဇင်းတွေကဒုက္ခဆက်ထဲကမထွက်နိုင်နေတာ။အော်ထွက်နိုင်တဲ့တောအုပ်ကတော့ထွက်တာလေ။ဒါပေမဲ့မထွက်နိုင်တဲ့တောအုပ်တွေကလည်းကြံနေသေးတယ်။ထွက်နိုင်တယ်လို့တော့ထွက်နိုင်တယ်။ကံကံရဲ့အကျိုးကိုသိတယ်။ဟုတ်လားကံကံရဲ့အကျိုးကိုမသိဘူးလို့ဆိုတဲ့အလွန်ပိတ်ပိတ်ပိတ်မှောင်းနေတဲ့နဲ့တဲ့တောအုပ်ကြီးကတော့ထွက်နိုင်ပဲပေါ့နော်။ဆက်ပြီးတော့ကိုယ့်ကိုဘယ်အဆင့်ထိဒီတော့တွေကမျက်စိလေးပြေးပြီးတော့ထွက်လာနိုင်လဲထွက်မလာနိုင်ဘူးလဲဆိုတာတော့ကိုယ့်ကိုစီစစ်ပေါ့နော်ဒီမှာမှတ်သားရမှာကပြောစရာအကြောင်းအရာတွေကများတဲ့အတွက်ကြောင့်အသေးစိတ်ကြီးအများကြီးတော့မပြောနိုင်ဘူးဟုတ်လားအဲ့တော့မတိမှုအဝိဇ္ဇာကိုဖြတ်သန်းဖို့ခက်တဲ့အန္တရာယ်ထူပြောတဲ့နှက်ဆိုင်တဲ့မျက်စိလေးစရာအလွန်ကောင်းတဲ့တောကြီးနဲ့ဥမာပေးတယ်ဆိုတာလေးကိုတော့စွဲသေးခြင်းနဲ့ကိုယ့်ကိုပိုင်ဉာဏ်နဲ့လည်းချဲ့ပြီးတော့ဒေသနာတွေကိုအရသာခံတတ်ဖို့လိုတယ်နော်အေးအဲ့ဒီမတိမှုတော့အုပ်ကိုဖြတ်သန်းပြီးတော့ဆက်သွားမယ်ဆိုလို့ရှိရင်ဘာဆက်တွေ့မလို့ပြောတော့ရွှဉ်ညွန်ပြင်ကြီးတဲ့မဟာတန်နေနပန်လလနော်နင်းပြီလို့ရှိရင်ဒီခါလေးကျုံဝင်ပြီးတော့ပြန်ဆွဲနှုတ်ဖို့အလွန်ခက်တဲ့တချို့တူတူဆန်းဆန်းနော်တော့အုပ်ကြီးတွေဘာကြီးတွေမှာကတ်ညိတတဲ့ဆွဲနှုတ်ဖို့အလွန်ခက်တဲ့ရွှဉ်ညွန်တွေရှိတယ်နေရင်ရုံလို့မရတော့အန်ရအလွန်ကြီးတယ်ပေါ့နော်အဲ့ဒီတော့ကအဲ့ဒီရွှွညွန်ကသေးသေးလားဆိုတော့လည်းမဟုတ်ဘူးမဟာတန်အကြီးကြီးတဲ့နော်အလွန်ကြီးတဲ့ရွှွညွန်ပြင်ကြီးတဲ့အဲ့ဒါဘာကိုပြောတာလဲဆိုတော့ကာမနမေတံအဓိဝဆက်တနော်မဟာတန်နေနပါလလတိခောတိတကာမနမေတံအဓိဝဆက်တအလွန်ကြီးတဲ့ရွှွညွန်ပြင်ဆိုတာကာမရဲ့နာမည်တဲ့ဒီနေ့မှာကာမဆိုတာကနှမျိုးရှိတယ်ဝိထုကာမကိလေသာကာမလို့နှမျိုးရှိတယ်နော်ဝိထုကာမကိလေသာကာမလို့ပြောတဲ့နေရာမှာဝိထုကာမကိုအလင်းရှင်းရှင်းရမယ်ဝိထုကာမဆိုတာကလူချင်းစရာမက်မိုးစရာကောင်းတဲ့အစင်မျိုးစုံနော်ကြည်ချင်းစရာကောင်းတဲ့အစင်နားထောင်ချင်းစရာကောင်းတဲ့အတန်နန်းရှူချင်းစရာကောင်းတဲ့အနှံ့စားတောက်ချင်းစရာကောင်းတဲ့အရသာတွိဋ္ဌိချင်းစရာကောင်းတဲ့အတွေ့အထိအားမျိုးအဲ့ဒါကိုဝိထုကာမလို့ခေါ်တယ်နော်ကိလေသာကာမဆိုတာကအဲ့ဒီလူချင်းနှစ်သက်စရာကောင်းတဲ့အဲ့ဒီဝိထုကာမရဲ့ပုံမှာတွေ့တာမက်မိုးတဲ့လောဘကိုကိလေသာကာမလို့ခေါ်တာဟုတ်လားလိုချင်စရာကောင်းတာတွေနဲ့လိုချင်တတ်တဲ့သဘာဝပေါ့နော်ဒါကိုကာမလို့ပြောတာဟုတ်တယ်ဒီကာမတွေရွှွညွန်ကြီးဖြစ်တယ်ဆိုတာအလွန်ထင်ရှားတယ်ကြာမိပြီဆိုရင်ပြန်ယုံကိုမလွယ်ဘူးကြာမိပြီဆိုတာနဲ့ညစ်နွမ်းမှုကလည်းတစ်ခါတည်းပါပြီးသားညစ်မုန်းမှုကလည်းတစ်ခါပဲပါပြီးသားတန့်ရှင်းဖို့လည်းတိတ်ပြီးတော့မလွယ်ဘူးသောပေါ့ရဲ့လားဒါကြောင့်ပြီးတဲ့ဘောင်းသူတော်ကောင်းတို့ကာမရွှွညွန်တဲ့မှာနော်ညစ်ပေမှုနဲ့နှစ်မွမှုနဲ့နေနေကြရတဲ့ကိုယ့်ရဲ့အနေထားမှန်ကိုသိပြီးတော့ဩမြတ်စွာဘုရားကကာမကိုရွှွညွန်မြင်ကြီးလို့ခေါ်တာအလွန်မှန်တာပဲဆိုတာလေးကိုခံစားတတ်ဖို့လိုတယ်နော်ဟိုရွှွညွန်ကအကြီးကြီးဆိုတော့တဖြည်းဖြည်းနဲ့နေရင်သူကနောက်ဆုံးအသက်ဆုံးသည့်အထိမြုပ်သွန်းသည့်အထိနှစ်သွန်းနိုင်တဲ့ရွှွညွန်မျိုးကိုပြောတာနော်နောက်အပေါ်ရံမျိုးဩရွှွန်ကတုံလိုက်လို့ရှိရင်တောက်လျှောက်ပြောင်းသွားပြီးတော့နောက်ချီချင်းဘုလောက်နေတဲ့ရွှွညွန်လောက်ကိုဆိုတာမဟုတ်အန်ဒီအလွန်ကြီးတဲ့ရွှွညွန်ပြင်းကြီးလို့ပြောတာဟုတ်လားဒါကြောင့်ပိသက်ပေါင်းတတော်တို့ရွှွညွန်ပြင်းကြီးဆိုတာကာမရဲ့နာမည်ဆိုတာကိုလည်းကိုယ့်ကိုချက်ထွင်ပြီးတော့နားလည်ရမယ်ဟုတ်အဲ့ဒါဆက်ပြီးတော့သွားတဲ့ဟောနောက်ဟာလေးကိုနည်းနည်းဦးစားပေးခြင်းလို့အဝိဇ္ဇာနဲ့ကာမကိုတော့အတူချုပ်လေးပဲပြောလိုက်နောက်ထပ်တတိယမြောက်အန်ဒီရှိတဲ့အရာကြီးဆက်တွေ့မယ်အဲ့ဒါကဘာလဲဆိုတော့သုပံပပတံပပတံအဲ့ဒါကဘာပြောတာလဲဆိုတော့အလွန်နဲ့တဲ့ကြောက်ကဘာဖြစ်တယ်ဟုတ်လားကြောက်ဆောင်နေနဲ့ပြည်နေတဲ့အချွန်တွေထိုးလို့ထောင်းထောင်းထအနေနဲ့ ကြောက်ကြသွားမယ်ဆိုလို့ရှိရင်အမျိုးမျိုးအစိမ့်စိမ့်မွားမွားကွက်ပြက်ပြက်ရှိသွားနိုင်တဲ့အနေရှိတဲ့ကြောက်ကဘာကြီးရောအဲ့ဒီကြောက်ကဘာကြီးဆိုတာဘာပြောတော့ဆိုတော့ကောဓုပါယတိတံအဓိဝဆနကောဓဥပါယတာရဲ့နာမည်ဖြစ်တယ်ကောဓဆိုတာအမြက်ဥပါယတာဆိုတာပင်ပန်းတာဥပါယတာဆိုတဲ့စကားလေးခဏခဏကြားဦးတယ်မဟုတ်လားဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာဒေါမနတဥပါယတာဟုတ်တယ်နော်ဒါဥပါယတာဆိုတာကလည်းပင်မနာစိတ်တွေပင်မနာစိတ်တွေပင်မနိုးအာကြီးလာတော့လည်းပဲစိတ်ရဲ့မြည်ဒီယုတ်ကြီးလည်းပင်မနဲ့နော်သွေးတို့ယောဂါတွေပါလေရှိရင်ပင်မနဲ့တမ်းမခံနိုင်သေးတာပဲနော်ခြေတိခြေပေါက်တွေထွက်မယ်ရုပ်တွေပါလေပြက်မယ်အကြီးအကျယ်ပင်မဆင်းရဲအဲ့ဒါကိုဥပါယတာလို့ခေါ်တာကောဓာနဲ့ဥပါယတာကိုပေါင်းတာနော်ကောဓုပါယတာအမျက်ထွက်ခြင်းအမျက်ထွက်ခြင်းကြောင့်ပင်မခြင်းတဲဖို့ကောင်းရင်ဒေါသဟုတ်လားအဲ့တော့ခြောက်ကဘာပြက်ကြီးဆိုတာဘာပြောတာလဲဒေါသကိုပြောတာအဲ့တော့ဒေါသဖြစ်ပြီးဆိုတာနဲ့ခြောက်ကဘာပြက်တဲ့ကြာတာပဲလောဘဖြစ်ပြီးဆိုတာနဲ့နှုံနဲ့နှစ်တာပဲတွေးဝေးပြီးဆိုတာနဲ့တော့အုပ်ထဲမျက်စိလဲတာပဲဒါခံစားတတ်ဖို့လိုတယ်နော်နော်မသိမှုကခံစားဖို့ကတော်တော်ခက်တယ်နော်မသိတာကြီးကိုခံစားဖို့ကတော်တော်ခက်တယ်နော်လောဘကိုနားလည်ဖို့လိုရယ်နော်လိုချင်နေရတာထင်ရှားတယ်စိတ်တို့နေရတဲ့ဒေါသဖြစ်တဲ့စိတ်ဆိုးတဲ့ဆိုတာလည်းပဲနားလည်ဖို့လွယ်တယ်နော်သိဖို့လွယ်တယ်အဲ့ဒီမောဟအကြီးဖြစ်နေတာသိဖို့အခက်တယ်ဟုတ်တယ်မဟုတ်လားကိုယ့်ကိုမသိလို့မသိမှလည်းမသိဘူးမြင်တော့သူသည်မြင်တော့သူကိုလည်းမြင်ဤမမြင်တော့သူကိုလည်းမြင်ဤဟုတ်လားမမြင်တော့သူသည်မြင်တော့သူကိုလည်းမမြင်မမြင်တော့သူကိုလည်းမမြင်မမြင်ပါဘူးဆိုမှတော့ तू ကမမြင်တာကိုလည်းမြင်မှာမဟုတ်အဲ့တော့မောဟဖြစ်နေတဲ့အချိန်မှာမောဟဖြစ်နေတယ်လို့လည်းသိမှာမဟုတ်ဒါကြောင့်အလွန်တိခတ်တယ်အောင်။ဒါပေမဲ့ကိုယ့်ကိုတော့အုတ်ထဲရောက်နေတယ်ဆိုတာခံစားဖို့သိပ်ပြီးတော့မလွယ်ဘူး။နုံနဲ့နစ်တယ်ဆိုတာကခံစားဖို့လွယ်တယ်။နောက်စိတ်တိုင်းမကြတဲ့ခံစားမိပဲထင်ပါတယ်နော်။မလို့တော့နုံနစ်ပြီးဆိုတာ။ဟုတ်တယ်မဟုတ်လား။နော်။ဒေါသဖြစ်တိုင်းကြောက်ထဲကြာပြီဆိုတာကိုလည်းခံစားတတ်ဖို့လိုတယ်နော်။ဒါကြောက်เสียကောင်းတယ်။အဲ့တော့ဒီနေ့မှာကြောက်ထဲမကြအောင်မလုပ်နိုင်ဘူးလို့တော့ထိနိုင်မလို့တော့။နော်စိတ်တို့เสียဒေါသဖြစ်เสียအာယုန်နေဆိုတာကတော့ဘယ်သူမှရှောင်တော့မရပါဘူး။နေ့စဉ်တွေ့ကြုံနေကြတာ။လောကကြီးကကိုယ်စိန်တိုင်းကြနော်နေပေးပါမယ်လို့အမခန့်ချက်နဲ့ကိုယ့်ကိုခေါ်ထားတာမဟုတ်ဘူးလေဟုတ်တယ်မဟုတ်လားစိတ်တိုင်းမကြရတဲ့တွေ့ပါအောင်တွေ့လာကြုံလာတဲ့အခါမှာဒေါသဖြစ်စရာကောင်းတဲ့အနေအထားမျိုးနဲ့ကြုံလာတဲ့အခါမှာဒေါသကိုမထွက်အောင်ထိန်းရပဲတကယ်လို့ထွက်လာခဲ့ပြီဒေါသဖြစ်လာခဲ့ပြီဆိုရင်လည်းပဲအဲ့ဒီဒေါသကိုအရှိန်သေးအောင်ထိန်းနေရမယ်နော်အရှိန်နဲ့ပြီးနေတဲ့ကားကိုအလွန်ကောင်းတဲ့ break နော်အုပ်နိုင်ရမယ်နော်ဒါကဥစဉ်ကဒီခေတ်အနေနဲ့ပြောလိုက်တဲ့ဥမာပေါ့နော်ဒီဥမာကိုယ်ဉာဏ်နဲ့ကိုပေါ်လာတဲ့ဥမာမဟုတ်ဒါကမြတ်စွာဘုရားပေးထားတဲ့ဥမာမြတ်စွာဘုရားလက်ထက်ကကားမရှိတဲ့အခါကျတော့ဗရိတ်နဲ့တော့ဘယ်ဥမာပေးမလို့သို့တော်လည်းပဲဒီဥမာနဲ့အတူတူပဲဦးဇင်းတို့ဓမ္မပဒပါဠိတော်ထဲမှာဂါထာလေးတစ်ခုရှိတယ်ယောဝေဥပတိတံကောဒံရထံပဏံဝဝါရေတမဟံတာရတိပြုမိရတမိကာဟောဣတရောဇနောတဲ့ဂါထာလေးတော်တော်ကောင်းတယ်အရိပ္ပယ်ကမပြောတော့ဆိုတော့ရောအကျင့်ပုဂ္ဂိုလ်သည်ဗန္တန်လျင်းမြန်စွာပြင်းနေသောရထံယထာကိုဝါဒီဤဝတားမြစ်တကဲ့သို့ရက်လိုက်တကဲ့သို့ဥပတိတံဖြစ်ပေါ်၍လာသောကောဒံအမြင့်ဒေါသကိုဝါဒီရေတားမြစ်နိုင်တယ်ဟောပြီးတော့မှနော်စိတ်တို့ကြာတွေ့လို့စိတ်ထဲမှာထောင်းနေတဲ့ဒေါသဖြစ်လာတယ်ကြောလိုက်တော့မယ်လှုပ်လိုက်တော့မယ်ဟောဒေါသကပြင်းပြင်းထန်ထန်ဖြစ်လာတယ်အဲ့ဒီဒေါသဖြစ်လာတဲ့အချိန်မှာအရှိန်နဲ့ပြင်းနေတဲ့ယထာကိုတောက်လျှောက်ရက်လိုက်နိုင်တယ်လို့တဲ့ယထာရင်းကအရင်ကျွမ်းကျင်တယ်ဟုတ်လားအရှိန်နဲ့ပြေးနေတာလက်ကောက်ကောက်မှာအရှိန်နဲ့ပြေးနေတာအဲ့ဒါကိုဘာလို့သူရက်လိုက်တယ်တဲ့ဗန္တန်လျင်းမြန်စွာပြေးနေတော့ရထံယထာကိုဝါရေဤဝတားမြစ်တကဲ့သို့ဝါရက်လိုက်တကဲ့သို့ဥပတိတံဖြစ်ပေါ်၍လာတော့ကောဒံမိမိရဲ့အမျက်ဒေါသကိုဝါရေအဲ့ဒီပုဂ္ဂိုလ်ဟာတားလိုက်နိုင်တယ်ရှီးလိုက်နိုင်တယ်ရက်လိုက်နိုင်တယ်အဲ့ဒီလိုရက်လိုက်နိုင်ရင်ဘာပြောတော့တမဟံတရတိပြူမိတဲ့အဲ့ဒီပုဂ္ဂိုလ်ကိုအလွန်လိန်မာတဲ့ယထာရင်းလို့ငါဆိုတယ်တဲ့ယထာဒိန်ဆိုတာအဲ့ဒါကိုပြောတာအဲ့ဗဂရိယထာကိုမောင်းတဲ့လူတွေကိုယထာဒိန်လို့ခေါ်တာမဟုတ်ဘူးတဲ့ဗဂရိယထာတွေကိုမောင်းတဲ့လူဟာယထာဒိန်မဟုတ်ဘူးအဲ့ဒါတွေကကျိုးကိုင်းတဲ့ဟုတ်လားမြင်းရဲ့လယ်ဘင်းကိုနော်ပါဇက်ကနေထွက်လာတဲ့ကျိုးကိုကိုင်းပြီးတော့မောင်းတာကိုဒါကြောင့်သူကပါလေတော့ကျိုးကိုင်းယထာဒိန်မဟုတ်ယထာဒိန်ဆိုတာပါလေဖြစ်လာတဲ့ဒေါသကိုထိနေတဲ့လူကသာတာရတိနော်ယထာဒိန်လို့ငါဆိုအေးတဲ့ဣတရောဇနောအဲ့ဒီလိုဒေါသအမျက်ကိုမတားနိုင်တဲ့ပုဂ္ဂိုလ်เนาะတားနိုင်တဲ့ပုဂ္ဂိုလ်ကလွဲလို့ကျင်းတဲ့မတားနိုင်တဲ့ပုဂ္ဂိုလ်တွေတနည်းအားဖြင့်တာမန်ယထာတွေကိုမောင်းနေတဲ့ပုဂ္ဂိုလ်တွေကတော့ ရတမိကာဟောကျိုးကင်မြတာဖြစ်တယ်လို့ယထာဘောထိုင်နေတိုင်းယထာတွေမဟုတ်ဘူးနော်အမြတ်သောတာကိုထိန်းနိုင်မှာပါလေယထာတွေအတဒီနေမှာဦးရှင်တို့ဥမာလေးကိုကြည်ကြည်ပြန့်ပြန့်တွေးကြည့်ပေါ့နော်ကိုယ့်ရဲ့ဘဝကလည်းတကယ်တမ်းကတော့ယထာတစင်းလို့သွားနေတာဘဝလမ်းကြောင်းပေါ့ပါဟုတ်လားအရှိန်နဲ့သွားနေတယ်နော်အဲ့တော့ဒေါသဖြစ်စရာကြုံလာပြီဆိုရင်အဲ့ဒီအရှိန်နဲ့သွားနေတဲ့ခြေကိုမထိနိုင်ဘူးဆိုကြပါစို့အဲ့လိုဆိုရင်မဖြစ်မလို့အန်တရဲကြောက်ထဲကြာတယ်ပေါ့နော်ဟုတ်တယ်မဟုတ်လားကြောက်ထဲကြာတယ်နော်မထိနိုင်ဘူးဆိုရင်တိုက်စရာရှိတာဝင်တိုက်မယ်အခုကားတွေဘာတွေဘရိတ်ပေါက်တယ်ဘိန်းတွေဘာတွေပေါက်တယ်ဒါမှမဟုတ်အိမ်ငိုင်းတွေတခုတစ်သုံးတစ်ခုသောအကြောင်းကြောင့်ကိုယ့်ရဲ့ကားကိုမထိလိုက်နိုင်ဘူးမသိမ်းလိုက်နိုင်ဘူးဆိုရင်ဘာဖြစ်မလို့အန်တရဲဖြစ်တယ်ပေါ့ကားမောင်းတဲ့လူတွေအန်တရဲဖြစ်တာမဟုတ်ဘူးနော်ကားပေါ်ရှိလာတဲ့လူတွေလည်းအန်တရဲဖြစ်တယ်အဲ့လိုပဲအိမ်တဲ့အိမ်မှာအတူတူဖြင့်အိမ်တော်ဦးကြီးကိုယ့်ရဲ့အမျက်တော်သားကိုမထိနိုင်ဘူးသိနိုင်မှုရှင်ကျန်တဲ့လူတွေပါစိတ်ဆင်းရတော့ဒါကဥမာကိုကြည်ကြည်ပြန့်ပြန့်စဉ်းစားကြည့်ဖို့ပြောတာနော်ဒေါသထွက်လို့အမျက်ချောက်သေးကိုကြားပြီဆိုရင်နော်ကိုယ်တင်မကဘူးကိုယ်နဲ့နှိစရာထိစရာလူတွေပါဆင်းရကြရတယ်ပူလောင်ရတယ်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ယထာရင်းနေဖြစ်အောင်ချောက်သေးမကြအောင်ကိုယ့်စိတ်ကိုဒေါသမဖြစ်အောင်ကလေးဖြစ်လာကလေးရှိတော့ရက်တက်နိုင်အောင်ကြိုးစားဖို့မလိုဘူးလားတွေ့နော်ရက်တက်နိုင်မှုဆိုလို့ရှိရင်အကြီးကျယ်တဲ့မှားယွင်းမှုတွေထိအများကြီးဆူယိုးတွေဆက်သွားနိုင်တယ်နော်ထောင်ထဲလည်းရောက်သွားနိုင်တယ်နော်အချုပ်ထဲလည်းရောက်သွားနိုင်တယ်သုံးဖို့စေးရုံလည်းရောက်သွားနိုင်တယ်သုံးဖို့တင်းကြံကုန်းလည်းရောက်သွားနိုင်တယ်နော်ဒေါ်လာရဲ့ဆက်နက်ကကောင်းကွက်တစ်ချက်မှမရှိဘူးနော်ဟုတ်တယ်မဟုတ်လားအေးဒါကြောင့်ဦးရှင်တို့ဘုရားရှင်ကိုရမေကြီးကနော်အလွန်ကြောက်မဲ့ဖွေရကောင်းတဲ့ဒီဒေါသကိုဘာလို့ပြောတော့ကြောက်ကဘာပြန်လို့ပြောတာဟုတ်လားအဲ့ဒါနဲ့ဦးဇင်းတို့ဆက်သွားပါတဲ့တေနမုဒ္ဒံကိစ္စတေနမုဒ္ဒံကန္တဝါအဲ့လိုဆက်သွားလို့ရှိရင်တက္ကိတတိတွေ့ရလိမ့်မယ်မြင်ရလိမ့်မယ်အဲ့ဒါဘာလို့ဆိုတော့သမောဘူမိပါဂောရမဏီဩအလွန်ပြုံမွေ့စရာကောင်းတဲ့ညီညွတ်တဲ့မြေပြန်အဲ့ဒါကဘာကိုပြောတာလို့တမန်ဘူမိပါဂရမဏီယံတိခောတိတ်တနိဗ္ဗာန်တေတံအတိဝရဏနိဗ္ဗာန်ကိုပြောတာလေညီညွတ်တဲ့မြေပြင်ပြုံးမှုစရာကောင်းတဲ့မြေပြင်ဆိုတာနိဗ္ဗာန်ကိုပြောတာလုံးဝအစဉ်ပြေချောမွေ့တဲ့နေရာအောင်တော့အုပ်လည်းမဟုတ်ဘူးရွှွံ့ညွန့်လည်းမဟုတ်ဘူးရောက်ကဘာပြက်လည်းမဟုတ်ဘူးဘာအစဉ်မပြေတာမှမရှိဘူးဒါကအပေါ်ရန်ပြောကြည့်တာနော်ဟုတ်လားလုံးဝဆင်းရဲဒုက္ခတွေငြိမ်းသွားတယ်ဆိုတဲ့အနေအထားမျိုးလို့မှန်ကြည့်ပါနော်ဒီမှာတော့မြတ်စွာဘုရားကနော်တချို့အရာတွေကနော်ဥမာပေးကြရတာပေါ့နော်တကယ်တမ်းကနိဗ္ဗာန်ဆိုတာအရက်ဒေတာတခုမဟုတ်ပါဘူး။နော်လောဘဒေါသမောဟကိလေသာငြိမ်းတဲ့သဘောကိုနိဗ္ဗာန်လို့အကျဉ်းမြင့်တော့နားလည်ကြရမှာဟုတ်လား။အဲ့တော့တကယ်အစဉ်ပြေချောမွေ့မှုအပြည့်အဝရနိုင်တာဟာကိလေသာငြိမ်းမှသာနဲ့ရနိုင်တယ်ဆိုတာကိုလည်းပဲကြည်ကြည်ပြန့်ပြန့်နှိုင်းရှင်ပြီးတော့နားလည်ရမှာ။ဟုတ်လား။ဘာအဖို့အထက်မှမရှိတဲ့နော်အလွန်ချောမွေ့တဲ့ပျော်မွေ့စရာကောင်းတဲ့မြေပြင်လို့နိဗ္ဗာန်ကိုဒီလိုဥမာပေးတာ။ဟုတ်လား။အဲ့လိုဆိုလို့ရှိရင်ဦးဇင်းတို့ဘဝမှာနော်အစသာရအရှင်ပြေတယ်နော်မပြေလေတာဒီဘာမှမရှိဘူးဒုက္ခတွေအကုန်ငြိမ်းနေဆိုတာတကယ်တမ်းကနိဗ္ဗာန်မှသာလည်းငြိမ်းနိုင်မယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်းပဲနော်မညံပူညံဖြင့်အရှင်စစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကြတယ်မျက်မှောက်ပြုပြီးထားကြတဲ့ပုံကိုယ်တွေကတော့သူတို့ဘဝမှာအရှင်မပြေတာတွေမချောမွေ့တာတွေအများကြီးအဖြစ်တော့နေပါတော့နော်ရဟနာဖြစ်သွားပြီဆိုရင်တော့ရာနှုံးကြည့်မရှိတော့နော်တောတာပန်ဖြစ်မယ်ဆိုရင်ကိုပဲနော်အလွန်ဆိုးသွမ်းတဲ့တက္ကရာတိတိဆိုတဲ့အဆင်မပြေမှုကြီးကြံ့တမ်းမှုကြီးခက်ခဲမှုကြီးရှင်းသွားတဲ့အတွေ့အကြုံမောဟဆိုတဲ့တောအုပ်ကြီးလည်းဒီလောက်ထူစရာကြောင်းမရှိတော့ဘူးမျက်စိလေလောက်အောင်တော့သူ့ကိုမနှိပ်စက်နိုင်ဘူးဟုတ်လားကာမဆိုတဲ့ရွှွံ့ရွံ့ကလည်းအပေကုန်ထိရောက်အောင်တော့ဆွဲချလာအောင်သူ့ကိုနှစ်သက်နိုင်မှာမဟုတ်ဘူးလောဘဆိုတဲ့ကြောက်ကွားပြက်ကလည်းပဲငရဲကြအောင်တော့သူ့ကိုချနိုင်မှာမဟုတ်ဘူးအပေါ်ရန်လောက်ပဲဆင်းရဲပဲကြံပဲပေါ့ဟုတ်တယ်မဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်အောင်တို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတဲ့အရိယာပုဂ္ဂိုလ်ကြီးရဲ့ဘဝကတော့ဘာဖြစ်သွားတော့တာယာချုံးမွေသွားတယ်။တခါမှတို့အရှင်တို့ပုထုရှင်တွေနိဗ္ဗာန်ချမ်းသာကိုတခါဘူးမှမျက်မှောက်မပြုရသေးတဲ့ပုဂ္ဂိုလ်မှာတော့နောက်တော့အုပ်ထဲလေကောင်းလေမယ်သမဟုတ်ရွှွံ့ုံနဲ့နေကောင်းနေမယ်သမဟုတ်ကြောက်ထဲကြာကောင်းကြမယ်။နော်ဒီသုံးခုကစဉ်းစားကြည့်မယ်ဆိုလို့ရှိရင်အလွန်ကိုပဲနော်တဘာဝကြတဲ့ဟတ်မိတဲ့ဥမာလေးတွေလို့မဆိုနိုင်ဘူးလား
။
မတိမှုကိုတောအုပ်နဲ့ဥမာပေးတာကာမကိုရှွံ့ညွန့်နဲ့ဥမာပေးတာဒေါသကို၆ကဘာနဲ့ဥမာပေးတာဘလောက်ထိပိုင်ပိုင်နိုင်နိုင်မြတ်စွာဘုရားဟောပြတော်မူနိုင်လေဆိုတာမထင်ရှားဘူးလားထင်ရှားတယ်နော်အဲ့တော့ဦးဇင်းတို့အခုပြောသွားတဲ့စကားတွေထဲမှာ เนาะอุจินโนเสกุอุจินโนเยอาบ่บ่หำบ่บุเนาะตะเมียสวาเปียฮ้อปะดาโหเวเนาะตะยูโหเวเปียวตอละบ่หุล่ะไดแม้สินทาบုံสินทานี้ลีดิโหတော့โกสินทามิดาลีดิโหတော့แท้ปิ๊ดปิ๊ดเด้บ่เนาะนิพพานยောက်ปี้สู่တော့ดาเตียก็ซ้องเน่บ่เนาะนิพพานยောက်ลุชิงเตียซ้องน่ะเวะลิหุล่ะเอ้อะคูแล้วเวอุจินโนเยสวาเปียก็ญีญุตเตมีเพียงสู่ดานิพพานชันตาโหပြောดาลุအဲ့ဒီဥမာလေးလည်းပေးလည်းပြီးရောเนาะဒီညီတော်ဖြစ်တဲ့တိတ်တာကိုသာသနာမှာပျော်မွေဒါအလွန်ကောင်းတဲ့ကျင့်စဉ်တွေကိုကျင့်လို့ကျင့်ဖို့အတွက်အခွင့်အရေးရှိတဲ့အလွန်မမြတ်တဲ့နေရာဖြစ်တဲ့ပျော်မွေပါလို့မြတ်စွာဘုရားအဲ့လိုသူ့ကိုနားချတော့သူ့ဘာဖြစ်တော့ဆိုတော့เนาะပျော်ပျော်မွေ့နေသာသနာပေါ်မှာချမ်းချမ်းသာသာနေတော့တာပေါ့နောက်တော့ရဟန္တာဖြစ်တာပါပဲအဲ့တော့ဦးရှင်တို့ဒီသုတ်တန်လေးကိုပြန်ပြီးတော့စီစစ်ကြည့်မယ်เนาะနှစ်ပိုင်းတွေ့ရတယ်ဟုတ်လားပထမပတ်ပိုင်းကလည်းပဲအလွန်စဉ်းစားကြရကောင်းတယ်လို့ထင်တယ်နော်ကိုယ်မှာပြဿနာတွေရှိတယ်မရှင်းရသေးဘူးဘယ်လိုရှင်းရမလဲအဲ့ဒီပြဿနာဘာကြောင့်ဖြစ်နေတာလဲဦးစင်းကတော့အဲ့လိုနားလေတယ်အဲ့ဒီဥစ္စာပေါ့နော်ကိုယ်ခန္ဓာရဲ့ပုံမှာအထူးသဖြင့်ကိုယ်ခန္ဓာကိုပဲကြောက်လိုက်မယ်နော်သူတစ်ပါးခန္ဓာလည်းပါတယ်ဒီဘဝခန္ဓာရဲ့ပုံမှာတွက်တာမဲမောမှုမကင်းကြတဲ့ပုံကိုယ်တွေဟာဒီဘဝခန္ဓာပြည့်စည်ပြီဆိုတာနဲ့တေချာပေါင်းစွင့်ရလိမ့်မယ်ကိုကျွေးရလိမ့်မယ်ကိုရှင်ရဲ့စိတ်ရှင်ရဲ့ဖြစ်ရလိမ့်မယ်ပြင်းစွာပင်မမှုဖြစ်ရလိမ့်မယ်ဒါနိယာမเนาะဘဝခန္ဓာရဲ့ပုံမှာဆွလက်မမောမှုကင်းကြတဲ့ပုံကိုယ်တွေကတော့ဘဝခန္ဓာပြည့်စည်တဲ့အချိန်မှာဘာမှဆင်းရဲဒုက္ခကြုံကြကြောင်းမရှိဘူးဒါလည်းနိယာမအဲ့လိုဆိုရင်ဒုက္ခဘာကြောင့်ဖြစ်တုံးဆင်းရဲမှုဘာကြောင့်ဖြစ်တုံးဆိုရင်အဖြစ်ပေါ်တယ်လောဘကြောင့်ဖြစ်တယ်လောဘကိုအဲ့ဒီမှာဘယ်နှမျိုးလောက်တောင်ပြောထားတော့ပရိယ6မျိုးလောက်တောင်ပြောထားတယ်နော်ราคะยะสันดายะปิมายะปิปาตายะปริลาหะยะตะหนายะ6မျိုးပြောတယ်။ပြန်မပြောတော့ဘူးเนาะ။အေး။အဲ့ဒါလို့ဆိုလို့ရှိရင်ဒီလောဘမกินလို့ရှိရင်ဒုက္ခရောက်မယ်ဆိုတာကိုအလုံးနားလဲလဲတယ်လက်လက်ခံကြတယ်เนาะ။လောဘလည်းရှိနေတယ်။အပျက်စီးတဲ့အချိန်မှာဒုက္ခရောက်မယ်။အဲ့တော့ပျက်စီးမှုကတော့တပြားသားမှ तू ကနောက်လျှော့ပါမဟုတ်ချိန်ကြရင်ပျက်စီးမယ်။အခုလည်းပဲတကယ်တမ်းကပျက်စီးနေတာပါပဲ။ဟုတ်လား။အဲ့ဒီပျက်စီးမှုကြုံလာတဲ့အချိန်မှာဒုက္ခမရောက်အောင်လောဘကိုနေအောင်လုပ်ရမယ်အဲ့လို့ရှိရင်လောဘနေအောင်မလို့လုပ်ရမလို့နှီးလမ်းမလို့ပြေတော့အနေစာကိုမြင်ရမယ်လို့အဒီမှာဆက်ဟောတာနော်အမှန်သိရင်လိုချင်မှုဆိုတာရက်ဆိုင်သွားမှာပေါင်းဆိုအမှန်ကမကောင်းတာကြီးဖြစ်နေလို့ကိုယ်ကောင်းနေထင်လို့ဒါလောဘဖြစ်နေရတာဟုတ်ဟုတ်လားအဲ့လို့ရှိရင်ဒီမတီမြဲတဲ့အနေစာကိုသိအောင်မြင်အောင်ဘယ်လိုကြိုးစားမလို့မေးရင်ဖြစ်တိုင်းသိပြီးတော့နေတယ်နေလို့ဆိုတဲ့သတိပဋ္ဌာန်ဘာဝနာကိုကြိုးစားရမယ်ဒါပထမပိုင်းမှာပြောခဲ့တဲ့စကားတွေရဲ့အနှစ်ချုပ်ပဲဟုတ်လားနောက်ပိုင်းကျတော့ဥမာဥပမာနဲ့ပြောဦးလားပြောတယ်လမ်းသိတဲ့လူရဲ့လမ်းမသိတဲ့လူရဲ့လို့လူနှမျိုးရှိတယ်လမ်းသိတဲ့လူကိုလမ်းမသိတဲ့လူကလမ်းမေးတော့လမ်းပြောတယ်ဒါလမ်းပဲဆက်လျှောက်မယ်ဆိုလို့ရှိရင်လမ်းနှစ်ခွတ်တွေ့ပဲလမ်းနှစ်ခွတ်ဆိုတာဝီရှိကိစ္စအယုံမတန်တရားလက်ဝဲလမ်းကိုရှင်းပြီးတော့လက်ရလမ်းကိုလိုက်ပါလက်ဝဲလမ်းဆိုဒီမှာမိစ္ဆာမဲခင်ရှင်းပါလက်ရလမ်းဆိုဒီမှာတမ္မာမဲခင်ရှင်းပါအရိယာမဲခင်ရှင်းပါအဲ့ဒီလမ်းကိုရှောက်တဲ့အခါမှာဘာတွေ့မလို့တောအုပ်ကြီးတွေ့မယ်တောအုပ်ဆိုတာဘာပြောတော့မတိမှုအဝိဇ္ဇာဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိတယ်မမြင်တဲ့သဘောအဝိဇ္ဇာအဲ့ဒါတောအုပ်မျက်စိလည်းနိုင်တယ်အန္တရာယ်များတယ်သူလည်းပဲထွက်ဖို့ခက်တယ်တောအုပ်ကြီးဆက်သွားရင်ဘာတွေ့မလို့အလွန်ကြီးတဲ့ရွှံ့ညွံ့ခြင်းကြီးတွေ့မယ်ရွှံ့ညွံ့ခြင်းကြီးဆိုဒီမှာကာမကိုပြောတာကာမကဝိထုကာမရဲ့ကိလေသာကာမရဲ့နှစ်မျိုးနမမောစရာကောင်းတဲ့အာယုံ၅ပါးသည်ဝိထုကာမအဲ့ဒီအာယုံ၅ပါးကိုမမောမိရင်ကိလေသာကာမဒကာဓမ္မတို့ဦးဇင်းတို့တွေအဲ့ဒီထဲမှာပဲနေကြတော့နော်အေးဆက်သွားရင်မတွေ့မလို့ဇာကဘာပြတွေ့မယ်ဇာကဘာပြဆိုတာကပြောတာတော့နော်အမျက်နဲ့ဥပယာတဟုတ်လားတရားကောက်ရင်ဒေါသပါနော်အမျက်ဒေါသဆိုတဲ့ဇာကဘာပြကနေပြီးတော့နော်ဒကာဓမ္မတို့ဦးဇင်းတို့တွေအဲ့ဒီတဲ့ကိုမကြအောင်ဩအရှိန်နဲ့ပြင်းနေတဲ့ယထာကိုရက်နိုင်တယ်လို့မျိုးအကြောင်းအားလျော်စွာတခါတည်းရန်ဒေါသဖြစ်စရာကြုံလို့ဒေါသထွက်လာပြီဆိုလို့ရှိရင်ဒါကိုဘာလို့နိုင်အောင်ကြိုးစားလဲရက်တန်းနိုင်အောင်ကြိုးစားရမယ်ဓမ္မတာနဲ့ယထာတိန်ဖြစ်ပဲနောက်မှရှိရင်တော့ကြိုးကင်ညတာဖြစ်တယ်ဒါလေးကိုဦးဇင်းထည့်ပြောဘူးလားပြောရတော့အေးအဲ့လိုဆိုလို့ရှိရင်နောက်ဆုံးအဲ့ဒါတွေကိုကြိုးဖြတ်နိုင်တဲ့အချိန်မောဟရဲ့လောဘရဲ့ဒေါသရဲ့ဟုတ်တယ်မို့လားနော်အဝိဇ္ဇာဆိုတာကိုမောဟလို့ပြောလို့မရဘူးလားရတယ်နော်ကာမကိုလောဘလို့ပြောလို့မရဘူးလားရတယ်နော်ကောဒါနဲ့ဥပါယတာကိုဒေါသလို့ပြောလို့မရဘူးလားအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ကြားနေကြစကလုံးသုံးလုံးဖြစ်တယ်ပေါ့နော်လောဘဒေါသမောဟအ အဲ့ဒါကိုကြော်လွှမ်းနိုင်မယ်ဆိုလို့ရှိရင်ဘယ်ရောက်သွားမှာတော့ညင်ညွတ်တဲ့မြည်ပြင်းလို့တင်စားပြီးတော့ဟောတယ်နိဗ္ဗာန်တကယ်ငြိမ်းချမ်းမှုအရှိတ်ပါဟုတ်လားအဲ့လို့ဆိုရင်မဉ္ဇဉ်ပူဇဉ်ဖြင့်အာယုံပြုတ်နိုင်တဲ့အာယုံပြုတ်လို့ရတဲ့နိဗ္ဗာန်ဆိုတာကိုတတ်တာထားနော်ဒီပစ္စကဘဝမှာကိုပဲလောဘဒေါသမောဟနှဲမယ်ဆိုရင်စိတ်နှလုံးရဲ့ငြင်းအေးမှုရတာကတော့ဘယ်သူမှညင်လို့မရဘူးဟုတ်တယ်မဟုတ်လားဒါကြောင့်နှလုံးစိတ်ဝမ်းတကယ်ငြင်းအေးခြင်းလေဆိုရင်နိဗ္ဗာန်ဆိုတာငြင်းအေးမှုပဲလေဟုတ်လားအလုံးစိမ်ဝင်အေးခြင်းလေဆိုရင်အလိုဆန္ဒတွေနဲ့အောင်လောရမယ်။မကျေနပ်မှုတွေနဲ့အောင်လောရမယ်။မိုက်မဲတွေ့မှုတွေနဲ့အောင်လောရမယ်။ဘယ်လိုလောရမှာလဲလို့မေးရင်တော့မဂ္ဂင်ရှင်ပါလံကိုပဲရှောက်အောင်ပဲလို့ပြန်ပြောစရာရှိတယ်။ဟုတ်ရဲ့လား။အေးဒါကြောင့်ပေတာပေါင်းသူတော်ကတော့ဒီကနေ့မြတ်ဗုဒ္ဓသုံးမဟုတ်လံခီး၌လိမ္မာကြွန့်ကျင်သူလို့ဒါတရားကောင်းစဉ်လေးပေးပြီးတော့တိတ်တာတုတ်တံကိုအရှင်တို့ပြောပြပါတယ်နော်။တရားဘယ်နှပိုင်းတော့နှစ်ပိုင်းဟုတ်လား။ဒါကြောင့်အပ္ပမဒါဆိုတဲ့တတိတရားလက်ကင်ထားပြီးတော့နောက်ဒုက္ခရဲ့အကြောင်းရင်းမူလဖြစ်တဲ့နောက်တဏှာလောဘကိုနည်းတဲ့နည်းအောင်နောက်ဆုံးကင်းပြအောင်ကြိုးစားနိုင်ကြပါစေဟုတ်လားနောက်ဥပမာအရပြောမယ်ဆိုလို့ရှိရင်မဂ္ဂင်ရှင်ပါဆိုတဲ့လမ်းကိုရှောက်လှမ်းပြီးတော့နောက်ညီညွတ်တဲ့မြေပြင်လို့ဆိုတဲ့နိဗ္ဗာန်ချမ်းသာကိုရအောင်ရအောင်ကြိုးစားအထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ညပိဋကပေါင်းသူတော်ကောင်းတို့ကြိုးစားအထောက်ကြရသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညာကိုညာမျက်နှိပ်ပံကိုလင်းမြန်ထုတ်ချမျက်မှောက်ပြုပရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်း